to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဖေဖော်ဝါရီလ15ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တောက်ကြညရဲ့အစီအစဉ်မှုကကျွန်မစုမော်ပါရှင်။
ကျွန်တော်အောင်လင်ဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်တောင်ပိုင်းနယ်စပ်ကနိုင်ငံတော်လုံးညွှန်ရင်းနဲ့လူသားချင်းစာနာမှုအခြေအနေနဲ့ပတ်သက်ပြီးသမ္မတထရမ့်အကြာခင်နိုင်ပိုင်းတွင်အင်ဗျူကနေပြောကြားမှာဖြစ်ပါတယ်။ရှင်းနေဦးခုနေဖြစ်ခတ်ဖြတ်ခံရမှုတွေတနသမားချီလင်းနဲ့ပူးပေါင်းချန်စီသူအောင်ဝင်းစော်တို့ဒီနေ့ပဲတရားဝင်တရားစီရင်ချက်တွေချလိုက်ပါတယ်။ဒီလိုထက်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မုံနဲ့တူချင်းညာပေးမှာပါ။
ဟုတ်ကဲ့ပါရှင်။တောက်ကြညရဲ့ထိတ်တန့်ရောက်သတင်းလွှာတွေကတော့တရားလွတ်တော်ရှင်နေကြီးဥကိုနီလှုပ်ကြံတက်ဖြတ်ခံရမှုနဲ့ပတ်သက်ပြီးတရားခံကြည်လင်းတဲ့အပေါင်းပါတရားခံတွေကိုတော့သေတမ်းအပါဝင်ထောင်ဒဏ်အသီးသီးစီရင်ချက်ချမှတ်လိုက်ပါတယ်။ဒီအပေါ်မှာကျဉ်းနှံ့မှုရှိတဲ့ဒီရှင်နေတွေဘက်ကအပြန့်အလှန်အယူခံဝင်သွားကြဖို့ရှိပါတယ်။
ဒါနဲ့ပတ်သက်ပြီးရင်ကျွန်တော်တို့ဥရည်နဲ့အညီကျွန်တော်တို့ဆက်ပြီးတော့ဆောင်ရမှာပါเนาะ။အဲ့တော့ဒီဟာနဲ့ပတ်သက်ပြီးရင်ကျွန်တော်တို့အထည်ရုံးအစင်းစင်ကိုဥရည်နဲ့ညီဆက်ပြီးဆောင်ရမယ်။
ဒီသတင်းနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းနိုင်မှုမှာလည်းဒီကနေ့ထပ်ပြီးတော့ဆွေးနွေးကြပါမယ်။ကော်မတီဝင်ဥယျာဉ်အချို့ကျသတ်မှတ်နိုင်ရေးမညှိနှိုင်းနိုင်သေးကြသေးပါဘူး။နောက်တနင်္လာရီတိုင်းဝန်ကြီးချုပ်တိုင်ကြားထားတာကိုသက်ဆိုင်ရာကစစ်ဆေးနေပြီလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကပြောဆိုလိုက်ပါတယ်။ဒီကနေ့မှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကနိုင်ငံတော်အရေးပေါ်အခြေအနေကြေညာဖို့စီစဉ်နေပါတယ်။ဒီလိုသတင်းလွှာတွေအပြင်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။အမေရိကန်တောင်ပိုင်းနယ်စပ်ကနိုင်ငံတော်လုံးညွှန်ရင်းနဲ့လူသားချင်းစာနာမှုအခြေအနေတွေကိုသမ္မတဒေါ်နယ်ထရန့်မကြာခင်နိုင်ပိုင်းအတွင်းအင်ဗျူရောကနေပြောကြားမှာဖြစ်တဲ့ကြောင့်အင်ဗျူရောကသတင်းထုတ်ပြန်ထားပါရဲ့။မက္ဆီကိုနိုင်ငံနဲ့နေဆက်မှာတိုင်းကာမဲကုန်ကျစရိတ်ကိုကွန်ဂရက်စ်တို့ရဲ့တည်ပြုချက်မလိုပဲရနိုင်အောင်သမ္မတကနိုင်ငံတော်အရေးပေါ်အခြေအနေကြီးညာဖို့ပြင်ဆင်နေတာပါ။အစိုးရလုံခြုံရေးနောက်ကျရန်နာမဲ့အခြေအနေတွေကိုရှောင်ရှားနိုင်မှုအစိုးရသုံးချက်ဥပဒေမူကြမ်းတစ်ချက်ကိုတော့အထက်နဲ့အောက်လွှတ်တော်တွေမှာမနေ့ကတည်းကပဲအတည်ပြုထားပါရဲ့။ဥပဒေကိုတော့သမ္မတထရန့်လက်မှတ်ရေးထိုးအတည်ပြုရမှာဖြစ်ပြီးသမ္မတကလက်မှတ်ထိုးမှာဖြစ်တဲ့အကြောင်းလဲအင်ဗျူရောကအစိုးရမှပြောဆိုထားတာပါ။322ကီလိုမီတာရှည်လျားတဲ့နေဆက်တစ်လျှောက်တိုင်းကာကိုသမ္မတကဒေါ်လာ 5.9 ဘီလီယံတောက်ခတ်ထားပေမဲ့လွှတ်တော်ကတည်ပြုလိုက်တဲ့ဥပဒေမူကြမ်းမှာတော့ကီလိုမီတာ90ရှည်လျားတဲ့နေဆက်မှာအတားဆီးရတိစောက်ဖို့ 1.3 ဘီလီယံသာခွင့်ပြုထားပါတယ်။သမ္မတကအရေးပေါ်အခြေအနေချိန်ညာမယ်ဆိုရင်တော့တိုင်းစောက်ဖို့တခြားဆိုးရဌာနတွေကအသုံးစရိတ်ကိုယူသုံးနိုင်တော့မှာပါ။ဒါပေမဲ့လည်းသမ္မတရဲ့အရေးပေါ်ချိန်ညာချက်ကိုအတိုက်ခံဒီမိုကရက်တစ်ဘက်ကဥပဒေကြောင်းအရစိန်ခေါ်မှုတွေနဲ့ရင်ဆိုင်ရမှာဖြစ်တဲ့အတွက်နှစ်နဲ့ချီပြီးတိုင်းကာရမယ့်အစီအစဉ်တွေလည်းကြန့်ကြာသွားနိုင်ပါတယ်
။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးတင်းမာမှုတွေပြေလျော့စေဖို့တရုတ်နဲ့ဆွေးနွေးနေတဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တွေတရုတ်သမ္မတရှီဂျင်းပင်နဲ့ဒီကနေ့တွေ့ဆုံခဲ့ကြပါတယ်။အမေရိကန်ကုန်သွယ်ရေးဆိုင်ရာအထူးကိုယ်စားလှယ်ရောဘတ်လိုက်တင်ဇာနဲ့အမေရိကန်ဗန္ဓာရေးဝန်ကြီးစတီဗင်မနူချင်တို့တရုတ်သမ္မတနဲ့တွေ့ခဲ့ကြတာပါ။ဘေကျင်းမှာနှစ်ရက်ကြာဆွေးနွေးခဲ့တဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေအတွင်မှာအရေးကြီးတဲ့တိုးတက်မှုတွေရှိခဲ့တယ်လို့သမ္မတရှီကပြောပါရယ်။အမေရိကန်တာဝန်ရှိသူနှစ်ယောက်ဟာဒီနေ့မနေ့အစောပိုင်းကလည်းတရုတ်ဒုဝန်ကြီးချုပ်လျူဟီးနဲ့တွေ့ဆုံခဲ့ပါရယ်။ထိရောက်တဲ့ဆွေးနွေးပွဲဖြစ်တယ်လို့အမေရိကန်ဗန္ဓာရေးဝန်ကြီးစတီဗင်မနူချင်ကတွစ်တာလူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးညှိနှိုင်းဆွေးနွေးမှုတွေကိုဝါရှင်တန်မြို့တော်မှာရှေ့သတင်းပတ်ထည့်ဆက်ပြီးဆွေးနွေးကြလိမ့်မယ်လို့တရုတ်အစိုးရသတင်းမီဒီယာကပြောပါတယ်။အမေရိကန်ကိုတင်သွင်းနေတဲ့ဒေါ်လာတန်း200လောက်တန်ဖိုးရှိတဲ့ကုန်ပစ္စည်းတွေအပေါ်သွင်းကုန်ခွန် 10% ရာခိုင်နှုန်းကနေ 25% ရာခိုင်နှုန်းတိုးမြင့်ကောက်ခံမဲ့အစီအစဉ်ကိုရှောင်ရှားနိုင်ဖို့မလတရနေ့မတိုင်ခင်သဘောတူညီမှုရရှိအောင်လို့အမေရိကန်နဲ့တရုတ်တာဝန်ရှိသူတွေကုန်သွယ်ရေးဆိုင်ရာဆွေးနွေးနေကြတာဖြစ်ပါတယ်။
အိန္ဒိယပြည်ကရှမီးယားဒေသမှာလွန်ရက်တပ်ဖွဲ့အနေနဲ့အများအပြားထိခိုက်ဒိဆုံးခဲ့တဲ့တိုက်ခိုက်မှုတွေအပြင်းထန်တုံ့ပြန်သွားမဲ့အကြောင်းအိန္ဒိယဝန်ကြီးချုပ်နရင်တာမူရီကကတိပြုပြောဆိုလိုက်ပါတယ်။တိုက်ခိုက်မှုမှာပါကစ္စတန်နိုင်ငံတိုင်းရဲ့ပတ်သက်နေကြောင်းမငင်းနိုင်တဲ့ထောက်ထားတွေတွေ့ရတဲ့အကြောင်းနဲ့လုံးဝထိကျန်ဖြစ်အောင်ဝိုင်းပယ်ဖို့လည်းတိုက်တွန်းနေတာပါ။တိုက်ခိုက်မှုနောက်ကွယ်မှာပါဝင်သူတွေအနေနဲ့ကြီးကြီးမားမားပေးဆပ်မှာဖြစ်ကြောင်းလွန်ရက်အကြံပေးအရာရှိတွေတွေ့ဆုံပြီးဒီနေ့ပဲဝန်ကြီးချုပ်ကပြောဆိုလိုက်သလိုအကြံဖက်သမားတွေကိုလက်တုံ့ပြန်ရမှာလွန်ရက်အကြံပေးလူမျိုးတက်ဖွဲ့ကိုစစ်ချိန်လုခွင့်ပေးဖို့လဲခရီးပြုခဲ့ပါတယ်။တက်ကမှုတွေနဲ့အိန္ဒိယကိုမတိမငြိမ်လုံနိုင်မယ်လို့အိန္ဒိယချင်းနိုင်ငံကယူဆထားခဲ့ရင်ဒီစစ်စစ်အောင်မြင်မှာမဟုတ်ကြောင်းနဲ့တက်ကမှုနောက်ကွယ်ကနိုင်ငံနဲ့ကျူးလွန်သူတွေအနေနဲ့သူတို့လုပ်ရတဲ့အတွက်တရားပေါက် ပြည်ပခံရမှာဖြစ်တဲ့ကြောင့်လေနယူးဒယ်လီမြို့မှာဝန်ကြီးချုပ်မော်ဒီကပြောဆိုလိုက်တာပါကရှမီးယားဒေသမှာဆယ်စုနှစ်ပေါင်းများစွာအတွင်းအသေးအပြောက်အများဆုံးဖြစ်ခဲ့တဲ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းပါကစ္စတန်ချင်းဆိုင်အစ္စလာမ်စစ်သွေးကြောအဖွဲ့ဂျက်ရှိမိုဟာမက်ကကြေညာထားပါတယ်ပြည်သူစစ်ရင်နဲ့တခုကိုပြစ်မှတ်ထားပြီးမနေ့ကအသေးခံဘုံခွဲတိုက်ခိုက်ရမှာတော့တပ်ဖွဲ့ဝင်40ထက်မနည်းသေဆုံးခဲ့ရတာပါ
ဗင်နီဇွဲလားနိုင်ငံသားရေးဝန်ကြီးဟော်ဟေးအာရီယာဇာနဲ့Venezuela ဆိုင်ရာအမေရိကန်အထူးတန်တမန်တို့နယူးယောက်မြို့မှာလျှို့ဝှက်တွေ့ဆုံခဲ့ကြပြီးတဲ့နောက်သမ္မတ Nicolas Maduro ကအထူးတန်တမန် Elliot Abrams ကို Caracas မြို့တော်ကိုဖိတ်ခေါ်လိုက်ပါတယ်။ Maduro နဲ့ဆွေးနွေးရမယ့်အချိန်လွန်သွားပြီလို့လက်တလုံးမှာပဲပြောကြားထားတဲ့အမေရိကန်အထူးတန်တမန်နဲ့တွေ့ဆုံဖို့လိုလားတယ်လို့ Nicolas Maduro က AP သတင်းဌာနကိုပြောကြားခဲ့တာပါ။သူတို့နိုင်ငံရဲ့အရေးကိုအမေရိကန်ဝင်မရှုပ်ရင် Venezuela ဟာဆက်ပြီးတော့တိုးတက်နေမှာဖြစ်တယ်လို့လည်းသူကဆိုပါတယ်။ကုလသမဂ္ဂအနေနဲ့အဖွဲ့ဝင်နိုင်ငံတွေအရေးကိုဝင်မဆက်ဘူးဆိုတဲ့ပဋိညာဉ်ကိုအမေရိကန်ချိုးဖောက်နေတယ်လို့ယုံကြည်တဲ့တန်တမန်တွေနဲ့ညွန်ပေါင်းအဖွဲ့ဖွဲ့မယ်လို့နိုင်ငံသားရေးဝန်ကြီးအာရီယာဇာကလည်းကြာသပတေးနေ့ကပြောကြားခဲ့ပါတယ်။အမေရိကန်အပါအဝင်နိုင်ငံပေါင်း90လောက်ကအတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကိုယာယီသမ္မတအဖြစ်တရားဝင်အသိအမှတ်ပြုထားကြပေမဲ့ရုရှားတရုတ်အီရန်မြောက်ကိုရီးယားနဲ့ကျူဘာနိုင်ငံတွေကတော့မဒူရိုအစိုးရကိုဆက်ပြီးတော့ထောက်ခံနေပါတယ်တချိန်တည်းမှာပဲဒီ Venezuela ပြည်သူတွေကိုကူညီထောက်ပံ့ဖို့နဲ့နိုင်ငံတကာပညာရှင်တွေပါဝင်တဲ့ရမုံငွေရှာဖြောပြပွဲတစ်ခုကိုလာမယ့်တောက်ကြနေလို့ဖို့စီစဉ်နေတယ်လို့ Britain Billionaire တထေးကြီး Richard Branson ကကြေညာထားပါတယ
် View American Sun ညဘက်မြန်မာဘက်သာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိ9.19 kHz 15.53 တုံညไซโดมิเตอร์25กิโลเฮิรตซ์7783ไซโดมิเตอร์32กิโลเฮิรตซ์9335เนี่ยปฐมนาทีหัวมาไซแลมิเตอร์190กิโลเฮิรตซ์1505ตัวนี้ก็ทุ่งเป็นไปได้ครับ
ยูเมกันตันญมาไอซีซินเยตอกจานนี่ญาเปตรินนี่ก็เสร็จละจีญานนี่บาเดမြန်မာဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ဥပဒေချမ်းပြီးရှင်းနေဦးခုနေရန်ကုန်ပြည်ပဆိုင်ရာလေစိမ့်မှာလုံခဲ့တဲ့နှစ်နှစ်ကျော်ကအနီးကပြစ်ကတ်တပြက်ခဲ့တဲ့ကြည်လင်းနဲ့ပူပေါင်းချက်စီခဲ့သူဖြစ်အောင်ဝင်းစော်တို့ကိုအင်းစိန်မြောက်ပိုင်းခင်တရားဝန်ကဒီကနေ့ပဲတည်ရန်စီရင်ချက်တွေချမှတ်လိုက်ပါတယ်2019ခုနှစ်ဇန်နဝါရီလ29ရက်နေ့ကပြစ်ခတ်မှုတွင်တက္ကစီရင်မောင်းကိုနေဝင်းတင်ဆောမှုတွေနဲ့ကြည်လင်းကိုထောင်နှံအနည်း20နဲ့လက်လက်ကင်ဆောင်မှုတွေထောင်နှံ3နဲ့အပြစ်ပေးခဲ့ပြီးပြစ်ဒဏ်တွေကိုတရားစီချက်ကမှလည်းတရားဝန်ကဆုံးဖြတ်ခဲ့ပါတယ်တရားခံတယောက်ကိုတည်ရန်စီရင်ချက်ချခဲ့ပေမဲ့လည်းမြန်မာနိုင်ငံမှာတည်ရန်အပြစ်ပေးခံရသူတွေကိုကွပ်မြက်တဲ့အလေထား1980ပြည့်လို့နေ့တကဆလို့ကျင့်သုံးလို့မရှိတော့ပါဘူးဒီနေ့တရားရုံးကစီရင်ချက်ချခဲ့ရမှာတော့တပ်ဖြတ်မှုမှာပူးပေါင်းချက်စုစုဖြစ်နေတဲ့ဇီယာဖြိုးကိုထောင်နှံ9နဲ့အောင်ဝင်းထုံးကိုထောင်နှံ3နဲ့စီအပြစ်ပေးခဲ့တာပါသူခုံရုံးပွက်ပြီးတက်တေပေါင်း200လောက်ကိုနှစ်နှစ်ကျော်ကြာလာဆစ်ဆစ်ပြီးထွက်ပေါ်လာတဲ့တရားရုံးရဲ့စီရင်ချက်ပေါ်တရားလုံးနဲ့တရားခဏဘက်ကပြင်ဆင်ချက်တွေလျှောက်လဲဖို့စဉ်းစားသွားမှာဖြစ်တဲ့ကြောင့်လဲနှစ်ဖက်ရှင်းနေတွေက VOE ကိုပြောပါတယ်တက်ဖြတ်ဖို့နောက်ကွယ်ကအဓိကစီစဉ်သူဖြစ်ယုံကြည်ထားတဲ့အောင်ဝင်းခိုင်ကတော့လွမြောက်နေစေဖြစ်ပြီးအမြင့်ဆုံးတရားပြပြနိုင်တဲ့လူသတ်မှုပုံမှန်တွေပါဝင်ရာဇဝတ်ကြောင်းနဲ့တရားဆွဲထားပြီးဖောင်လန်းထုတ်ထားပါတယ်ရှင်နေဦးကိုနီယာ NLD ပါတီရဲ့ဥပဒေချမ်းပေးတူဖြစ်နေတာမှာအငင်းပွားကြရီကြုံနေရတဲ့2008ခုနှစ်မြန်မာနိုင်ငံဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးကိုအာတုံခွန်ဆိုင်ကြိုးပမ်းခဲ့လို့တူဖြစ်တာကြောင့်တပြက်မြုံရဲ့နောက်ကမှာနိုင်ငံရေးရွေးချယ်တွေပါဝင်နိုင်တယ်လို့လည်းယူဆထားကြပါတယ်
အခု2019ခုနှစ်တွင်မှရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးနိုင်မှုအတွက်ကုလသမဂ္ဂကအလှူရှင်နိုင်ငံတွေကိုရန်ပုံငွေဒေါ်လာတန်920တောင်းခံလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်မှရောက်နေတဲ့ရိုဟင်ဂျာ9သိန်းကျော်နဲ့သူတို့ကိုလက်ခံထားရတဲ့အတွက်အချက်အသေးချုပ်နေရတဲ့ဒေသခံ3သိန်းကျော်အတွက်လူသားချင်းစာနာတဲ့အထောက်ပံ့တွေပေးနိုင်မှုအတွက်ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံ UNHCR နဲ့နိုင်ငံကရွှေ့ပြောင်းသူများအကူအညီပေးရေးအဖွဲ့ IOM တို့ပူးပေါင်းတောင်းဆိုလိုက်တာဖြစ်ပါတယ်။တောင်းခံထားတဲ့ဒေါ်လာတန်920ရဲကထောက်ဝက်ကျော်ကမဖြစ်မနေလိုအပ်တဲ့အစားအစာတောက်သုံးရည်မိန်လာနဲ့နေစရာတို့အတွက်ဖြစ်တယ်လို့ပူးတွဲထုတ်ပြန်တဲ့ရင်းညာချက်မှဖော်ပြထားပါတယ်။အကူအညီအလွန်မင်းလိုအပ်နေသူတွေကိုဆက်ပြီးတော့ကူညီနိုင်ဖို့နိုင်ငံကအတိုင်းဝိုင်းကထောက်ပံ့ကြပါလို့ IOM ညွှန်ကြားရေးမှူးချုပ်အန်တိုနီယိုဖိုက်ဒိုရီနိုကတိုက်တွန်းထားပါတယ်။ဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလစ်ပိုဂရန်ဒီကလည်းလူသားချင်းစာနာစရာအရေးပေါ်အခြေအနေတွေကိုဖြေရှင်းတဲ့တစ်ချိန်တည်းမှာပဲအခုလိုပြဿနာတွေဖြစ်စီတဲ့အရင်းခံအကြောင်းတွေကိုအမြန်ဆုံးကင်တွယ်ဖြေရှင်းဖို့အတွက်မြန်မာအစိုးရကိုထပ်မံတောင်းဆိုရဲလို့ကြေညာချက်ထဲမှာပြောထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းတိတ်ခါရှိစွာပြန်နိုင်ကြရေးအတွက်ဒေသရင်းသာမကကမ္ဘာနိုင်ငံတွေကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတို့ကိုကူညီပံ့ပိုးကြဖို့လည်းသူကတိုက်တွန်းပါတယ်။ရိုဟင်ဂျာအရေးပူးပေါင်းဖြေရှင်းဖို့အတွက်ကုလသမဂ္ဂက2018ခုနှစ်တုန်းကရန်ပုံငွေဒေါ်လာတန်950တောင်းခံခဲ့တာမှာ80ရာခိုင်နှုန်းလောက်ဖြစ်တဲ့ဒေါ်လာ655တန်းရရှိခဲ့ပါတယ်။
အမေရိကန်ကဥဆောင်တိုက်နေတဲ့အာဖဂန်စစ်ပွဲမှာဆွေးနွေးပွဲဖြစ်အသိမပြုလက်ခံတဲ့အတွက်သမ္မတတော်နဲ့ထရန့်ကိုတာလီဘန်သဘောတွေကချီးကျူးပြောဆိုလိုက်ပြီးငြင်းငြိမ်းဆွေးနွေးပွဲမှာထောက်ကူဖြစ်နေကြောင်းလည်းပြောဆိုလိုက်ပါတယ်။သမ္မတထရန့်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းမှာအာဖဂန်နိုင်ငံရဲ့လက်တွေ့အခြေအနေတွေကိုလက်ခံသဘောပေါက်တာကိုပြသတဲ့အပြုသဘောဆောင်သဘောထားတွေကိုတွေ့ရတဲ့အကြောင်းလည်းတာလီဘန်ရဲ့မနေ့ကထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြထားတာပါ။အရင်အမေရိကန်သမ္မတတွေဖြစ်တဲ့ George W. Bush, Barack Obama တို့လက်ထက်မှာတော့တာလီဘန်တွေကိုအကြမ်းဖက်ဝါဒီတွေဖြစ်ပြစ်တင်ရှုတ်ချလိုက်ရှိပေမဲ့သမ္မတထရန့်ကတော့နိုင်ငံတော်ခြေပြမိန့်ခွန်းမှာထင်းထင်းထင်းပြောဆိုထားတဲ့အကြောင်းလည်းကြေညာချက်ကဖော်ပြထားပါတယ်
။ရုရှားနိုင်ငံမော်စကိုမြို့အခြေစိုက် Baring Vostok Gulag ပုဂ္ဂလိကယင်းနှိမ့်နှံမှုလုပ်ငန်းတည်ဆောင်ထားတဲ့အမေရိကန်ယင်းနှိမ့်နှံသူမိုက်ကယ်ကယ်ဗီကိုအလွဲသုံးစားမှုဆဆွဲချက်နဲ့ရုရှားကဖမ်းဆီးလိုက်ပါတယ်။ကယ်ဗီနဲ့အတူသူတို့လုပ်ငန်းမှာတခြားသူတွေကိုဒီကြာသပတေးနေ့ကဖမ်းဆီးလိုက်တယ်လို့မော်စကိုမြို့ခရရင်တရားရုံးတစ်ခုရဲ့ပြောခွင့်ရသူကပြောပါတယ်။1994ခုနှစ်မှာလုပ်ငန်းတည်ထောင်ခဲ့တဲ့မိုက်ကယ်ကယ်ဗီနဲ့လုပ်ဖော်ကိုင်ဘက်တွေဟာဒီရုရှားငွေ 1.5 ဘီလီယံရူဘယ်နဲ့ညီမျှတဲ့ဒေါ်လာ38တန်းခွဲကိုမတမာနဲ့နီးနဲ့ရဖို့ကြိုးစားခဲ့တယ်လို့ရုရှားအစိုးရရှိနေတွေကဆွဆွဲပါတယ်ရှင
်။တောက်ကြညာအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မို့လို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအယူဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါတယ်။တရားလွတ်တော်ရှေ့နေကြီးဦးကိုနီကိုမင်္ဂလာတော်လေးစိတ်မှာတနက်နဲ့အနီးကပ်ပစ်တက်ခဲ့တဲ့တရားခန့်ကြည်လင်းနဲ့အပေါင်းပါအောင်ဝင်းစော်တို့ကိုရန်ကုန်မြောက်ပိုင်းခရင်တရားရုံးကဒီကနေ့ဖေဖော်ဝါရီလ15ရက်နေ့မှာတော့တည်တံပြစ်ထန်ချမှတ်လိုက်ပါတယ်။ဒီကနေ့ချမှတ်တဲ့စီရင်ချက်ထဲမှာတော့တရားခန့်ဇီယာဖြိုးကိုပြစ်ဒဏ်5နှစ်ချမှတ်တာဟာဥပဒေအရလုံလောက်မှုမရှိသလိုမမျှတဘူးလို့သုံးသပ်ပြီးတော့အထက်တရားရုံးအစဉ်စဉ်တင်ပြသွားမယ်လို့တရားလူအကျိုးဆောင်တွေကပြောပါတယ်။ဒီသတင်းကိုတော့တရားခွင်ကိုကိုယ်တိုင်သွားပြီးသတင်းယူခဲ့တဲ့မတ်မေခပြောပြပေးပါရှင်။
ဒီကနေ့တရားရုံးကနေဥကိုနီကိုအနီးကပ်ပစ်ခတ်ခဲ့သူကြည်လင်းကိုတေတန်းအပြင်ကက်စီရင်မောင်းကိုနေဝင်းကိုတတ်မှုအတွက်ထောင်ဒဏ်အနှစ်20နဲ့လက်နက်ကင်ဆောင်မှုအတွက်3နှစ်တို့ကိုကြာခံဖို့အမိန့်ချမှတ်ခဲ့ပါတယ်။သူနဲ့အတူပါဝင်ခဲ့တဲ့တရားခန်အောင်ဝင်းစော်ကိုလည်းတေတန်းချမှတ်လိုက်ပါတယ်။နောက်ထပ်တရားခန်တအုပ်ဖြစ်သူဇေယဖြိုးကိုတော့ပုံမှန်201အရာထောင်ဒဏ်5နှစ်နဲ့ပူပေါင်းကြံစီသူအောင်ဝင်းထွန်းကိုတော့ထောင်ဒဏ်3နှစ်စသဖြင့်အတီးပြီးပြစ်ဒဏ်ချမှတ်ခဲ့တာပါ။ဒီလိုပြစ်ဒဏ်ချမှတ်ခဲ့တဲ့ပေါ်တရားခံဆေးရဖြိုးကတော့သူ့အနေနဲ့ဒီဆုံးဖြတ်ချက်အတွက်မကျေနပ်လို့အထက်ကိုတင်ပြသွားဖို့လုပ်သွားမယ်လို့တည်င်းတောက်တွေကိုပြောဆိုသွားပါတယ်
။ဒီတော့မှဖြစ်တဲ့ကိစ္စနဲ့ကျွန်တော်ဆက်တယ်။ဒီတော့မှကြီးရတော့ရောက်ပါမှာစ
ပါ။အဲ့ဒါကိုကြည့်ပါ
။ဒါပေမဲ့ဆေးရဖြိုးအပေါ်ဒီကနေ့ချမှတ်လိုက်တဲ့ပြစ်ဒဏ်ဟာဥပဒေအရလုံလောက်မှုမရှိတဲ့အတွက်အထက်တရားရုံးအစဉ်အဆက်ကိုတင်ပြသွားမယ်လို့တရားလို့ရှင်းနေတူဖြစ်တဲ့ဥခင်မောင်ထေးကပြောပါတယ်
။ကိုစီယာပြုနဲ့ပတ်သက်ပြီးတော့ဆက်ချက်တင်ထားတဲ့ပုံပေါ်ကနေပြီးတော့နော်။နေ့ရက်ပထမပိုင်းနဲ့နေ့တင်ပထမပိုင်းနဲ့သူပြောင်းပြီးတော့အမိန့်ချပေးလိုက်တယ်။အဲ့ဒါနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ကတော့ဒါဥပဒေနဲ့အညီကျွန်တော်တို့ဆက်ပြီးတော့ဆောင်ရမှာ။အဲ့တော့ကိုတင်ဝင်းနဲ့ပတ်သက်တဲ့ကိစ္စရမှာ။သူကတရားရုံးကသူကနေ့နှစ်နဲ့သူကအနှစ်20ချပြီးပြီ။ဟာ။ဒီဟာလဲဘာမှပြောစရာမရှိတဲ့ခါကြတော့အခုကျွန်တော်တို့ဇေယျဖြိုးနဲ့ပတ်သက်ပြီးတော့ဆွေးကြတင်ထားတဲ့ကိစ္စဟာကျွန်တော်တို့ဥက္ကဋ္ဌနေနဲ့ပတ်သက်တဲ့ရှင်းနေအပွင့်နဲ့ပဲတက်ဆိုင်တယ်။အဲ့တော့ရှောင်းနေလာနဲ့ကျွန်တော်တို့နဲ့ညှိနှိုင်းပြီးတော့ကျွန်တော်တို့ပြောခဲ့ပြီးပြီ။ဒါနဲ့ပတ်သက်ပြီးရင်ကျွန်တော်တို့ဥရည်နဲ့အညီကျွန်တော်တို့ဆက်ပြီးတော့ဆောင်ရမှာပေါ့နော်။အဲ့တော့ဒီဟာနဲ့ပတ်သက်ပြီးရင်ကျွန်တော်တို့အထည်ရုံးအစင်းစင်ကိုဥရည်နဲ့ညီဆက်ပြီးဆောင်ရမယ်။ဒီဟာနဲ့ပတ်သက်လို့ကျွန်တော်တို့အမိန့်ကိုကျွန်တော်တို့ဘက်ကလည်းဒါလုံလောက်မှုရှိတယ်လို့ကျွန်တော်လည်းမထင်ဘူး။မထင်တဲ့အတွက်ဥရည်နဲ့ညီဆောင်ရမယ်။အဲ့တော့ကျွန်တော်တို့ဥပဒေနဲ့ညီဆောင်ရွက်တယ်လို့ရှင်းနေကြုံယုံဘက်ကလည်းဒါဒီဟာနဲ့ပတ်သက်ပြီးတော့ပြမှုနဲ့ပြတဲ့အဒီ finding ကိုသူတို့လည်းမကျေနပ်ဘူးမကျေနပ်တဲ့အတွက်သူတို့လည်းအထက်ရုံးအစင်းစင်ကိုဝင်မာလိုက်မယ
်တရားခံတွေရှင်းနေဖြစ်တဲ့ကိုကြော်ကြော်ထိုက်ကတော့ဒီလိုအမိန့်ချမှတ်လိုက်တဲ့ပေါ်သူ့အမှုတွေတွေနဲ့တိုင်ပင်ပြီးအယူခံဝင်သင့်မဝင်သင့်ကိုလည်းဆက်လက်ဆုံးဖြတ်သွားမယ်လို့ဆိုပါတယ်
။ကျွန်တော်ဥရေရခုနှစ်ပြေးတာလည်းဒီလိုမျိုးပဲ။ကျွန်တော်ဒီရရောပါဆောက်နေပြီ။ကျွန်တော်ကကျွန်တော်တို့ဒါဆက်လုပ်အောင်လည်းစကားရင်းရှင်းရှင်းပါတယ်။နောက်မိဘကျွန်တော်ကဒါဥစ္စာအားလုံးကျွန်တော်ကျွန်တော်တို့ပြည်လိုက်ဆက်လက်ဆောက်နေတာ။အဲ့ဒီလာမိဘပါဆောက်နေရှိတယ်။သူတို့တော့ဆက်လက်ပြေးဆောင်ထားတယ်။ဒီဘက်ဒီဘက်ဆက်လက်ပြေးဆောင်ထားတာဒါတော့ပြင်ချတာ
။ကြည်လင်းတို့ကိုခုလိုပြစ်ဒဏ်တွေချမှတ်လိုက်ပေမဲ့ဥကိုနီလုတ်ကြံမှုမှာအဓိကနောက်ွယ်ကနေကြိုးကင်သူလို့တန်တရားရှိထားတဲ့အောင်ဝင်းခိုင်ကတော့အခုချိန်ထိဖမ်းဆီးရမိခြင်းမရှိသေးပါဘူး။တရားလွှတ်တော်ရှင်နေဥကိုနီဟာပြီးခဲ့တဲ့2018ခုနှစ်ဇန်နဝါရီလကပြည်ပကနေပြန်လာချိန်ရန်ကုန်လေစိတ်လူမြင့်ကွင်းမှာတနက်နဲ့အနီးကပ်လုတ်ကြံတပ်ဖြတ်ခံခဲ့ရတာဖြစ်ပါတယ်။ ဒီအမှုကိုအထူးခုံရုံးဖွဲ့ပြီးတပတ်ကိုနှစ်ကြိမ်စစ်ဆေးခဲ့တာမှာနှစ်ဖက်တင်သွင်းခဲ့တဲ့တပ်တွေအယောက်200နီးပါးကိုစစ်ဆေးခဲ့တာပါ ယုံရင်တရားကြောအပြီးမှာတော့အခုလိုအမိန့်ချမှတ်လိုက်တာဖြစ်ပါတယ်ဒီကနေ့အမိန့်ချပြီးမှာတရားခံဇေယျဖြိုးပြစ်ဒဏ်နဲ့ပတ်သက်လို့ဝေဖန်မှုတွေရှိနေတာကြောင့်နစ်နာသူတွေအတွက်တကယ်ပဲတရားမျှတမှုပေးနိုင်ခြင်းရှိမရှိနဲ့ပတ်သက်ပြီးဗီအိုအေကမေးမြန်းလာမှာတော့တရားလိုရှိနေသူဖြစ်တဲ့တရားလွှတ်တော်ရှိနေဦးနေလာကတရားရုံးရဲ့ဆုံးဖြတ်ချက်ပေါ်အခုလိုပြောဆိုသွားတာပါ
အခုချိန်ထိဖမ်းမမိသေးတဲ့အောင်းဝင်းခိုင်ကိုလည်းကြည်လင်းတို့လိုပဲအမြင့်ဆုံးတည်တံပေးနိုင်တဲ့လုတ်ကြံတက်ဖြတ်မှုပုံမှန်34နှစ်တိခမြင်ဆောင်34နဲ့ဆွဲချက်တင်ထားသလိုဖန်ဝရံလဲထုတ်ထားပါတယ်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥပဒေအကြံပေးတရားလွှတ်တော်ရှေ့နေဥက္ကိုနီလုတ်ကြံခံခဲ့ရတာဟာပြီးခဲ့တဲ့ဇန်နဝါရီ29ရက်နေ့မှာနှစ်နှစ်ပြည့်သွားပြီဖြစ်ပါတယ်ရှင်။ဒေါ်ရာရှင်များရှင်အခြေခံဥပဒေရေးရာကျွမ်းကျင်သူအဖြစ်ထင်ရှားတဲ့ရှေ့နေကြီးဥက္ကိုနီတက်ပြတ်ခံရမှုအတွက်အပြည့်သက်စီရင်ချက်ချမှတ်လိုက်ပါပြီ။ နနေ့နောက်ကျမ်းနာစစ်ဆေးခဲ့တဲ့တရားခွင်ကထွက်ပေါ်လာတဲ့ဆုံးဖြတ်ချက်ဟာဥက္ကိုနီအတွက်တရားမျှတမှုစောင့်ခြင်းပြနိုင်ခဲ့ပါလား။တသက်နဲ့တကူမကြားဘူးတဲ့တရားရုံးအမိန့်တွေကြားနေရတဲ့ဆိုပြီးသမ္မတကိုယ်တိုင်ဝေဖန်ခဲ့ဘူးသလိုတရားစီရင်ရေးစနစ်နဲ့ဥပဒေအထက်ဩဇာရှိသူတွေရှိနေတုံးမယ်လို့လည်းမကြာခဏဝေဖန်ခံနေရတဲ့မြန်မာနိုင်ငံရဲ့တရားစီရင်ရေးမှာနမူနာကောင်းတစ်ခုဖ
င်းများလူတွေအနေနဲ့ဖီယိုရဲ့ဖုန်းနံပါတ်1392 382 999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကဓာတ်ရိုက်ဒီလိုက်စီစဉ်ကပြေဆိုပါရရှင်
။မနေ့ကစနေညဒရဲလီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းပုံဘယ်လိုအခြေအနေရောက်နေပြီလဲဆိုတာကိုတင်ဆက်ပေးကြပါမယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းနိုင်မှုအတွက်ဒီကနေ့တောက်ကြနေမှာတော့ဒုတိယအကြိမ်အစည်းအဝေးထပ်မံကျင်းပပါတယ်ဒါပေမဲ့လည်းကော်မတီဝင်ဥယျာဉ်အချိုးကျသတ်မှတ်ရေးမှာမညီနိုင်နိုင်တာကြောင့်အောင်မြင်မှုမရဘဲနဲ့နောက်တစ်ကြိမ်အစည်းအဝေးထပ်ပြီးဆွေးနွေးဖို့ရက်ရွှေ့ဆိုင်ခဲ့ရပါတယ်တင်ပြေဆုံးကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူပေါင်းကော်မတီဖွဲ့စည်းပုံဒီလ10ရက်နေ့ကပထမကြိမ်ဆွေးနွေးရမှာကော်မတီကိုလူဦးရေ45ယောက်နဲ့ဖွဲ့စည်းပုံမြို့သားဒီမိုကရေစီဖွဲ့ချုပ်ပါတီက19ဦးတမ်ဘော်သားလွှတ်တော်ကိုယ်စားလှယ်10ဦးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက2ဦးရခိုင်မျိုးသားပါတီနဲ့ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်ပါတီက2ဦးစီလွတ်တော်အတွင်းမှာကိုယ်စားလှယ်2ဦးကနေ9ဦးအထိရရှိတဲ့ပါတီတွေက10ဦးတတိပုဂ္ဂလကိုယ်စားလှယ်2ဦးတို့နဲ့တက်မှတ်ဖို့ရထားခဲ့တာဖြစ်ပါတယ်တောက်ကြနေ့မှာပူပေါင်းကော်မတီဖွဲ့စည်းရေးထပ်မံဆွေးနွေးရမှာတော့တီတောင်စုလွတ်တော်နာယကကအချိုးကျဖွဲ့စည်းရတဲ့အခြေအနေကိုရှင်းလင်းခဲ့ပြီးဒီလိုအချိုးကျဖွဲ့စည်းတဲ့အပေါ်မှာတမ်ဘော်သားလွတ်တော်ကိုယ်စားလှယ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့ရခိုင်မျိုးသားပါတီကကန့်ကွက်ဆွေးနွေးခဲ့ပါတယ်အစည်းအဝေးကိုတက်ရောက်ခဲ့တဲ့ပေါတော်မျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ရခိုင်မျိုးသားပါတီ ANP ရဲ့ဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးအောင်ကျော်စံကကန့်ကွက်ရတဲ့အခြေအနေကိုအခုလိုပြောပါတယ်
အကွက်တယ်ဆိုတာကဒီ ratio ကသဘောမကျဘူး။တယောက်သမားတွေကအများကြီးဆိုတဲ့အခါကျတယောက်နဲ့ဘာလို့လုံးမလဲ။နေတိုင်းမှမဖြစ်ရင်ခွင့်ယူရင်ဒါကြောင့်အရင်ကထားရှိတဲ့နယ်။ဘယ်နှစ်ယောက်ရေလို့မပြောဘူး။သို့တော့45ယောက် limited လုပ်ထားတာကိုပြင်ပလာတယ်။ပြင်ပလာပြီးချိုးချရင်တော့မြောက်ပြည်ကောင်းအောင်ပြီးရသွားမှာပေါ့။ဒီအကြောင်းဆွေးနွေးဆုံးဖြတ်ဖို့ကိစ္စမှာသူ့မူပေးထားတာကလည်းမင်းနဲ့ခွင့်မယ်ဆိုတော့မျိုးပြထားတယ်။အဲမင်းများတဲ့လူကရာဇတန်းဆိုရင်ကျွန်တော်တို့နေတဲ့လူကတော့ဒီကြောရှုံးပြီးသားပဲ။ဆိုရခါကြဒီစနေနေ့ဖြစ်ဘူးကျွန်တော်ကတော့ consensus ပေါ့ consensus ဆိုတာက UN တို့အားလုံးကတကယ်တည်းသုံးတယ်တဲ့လာတဲ့အဖွဲ့တွေတဲ့ကတဖွဲ့ဖွဲ့ကကန့်ကွက်ရင်သဘောမတူရင်ဒီဆုံးဖြတ်ချက်မချဘူးအဲ့လိုဆိုရင်တော့ကျွန်တော်လက်ခံတယ်လို့လူနဲ့ပဲမယ်လူနဲ့မေးခွဲရမယ်ဆိုရင်တော့ကျွန်တော်တို့ချုပ်ပြီးသားပဲဖြစ်တဲ့အတွက် ratio ကိုပြင်ပါလို့ပြောတယ်သူတို့သဘောပေါက်သွားပုံရတယ်
တမောတာလွှတ်တော်ကိုယ်စားလှယ်ဘက်ကပူပေါင်းကော်မတီမှကိုယ်စားလှယ်ရှစ်ဦးသာတက်မှတ်ပေးတဲ့အပေါ်မှာအစည်းအဝေးတယောက်ခဲ့တဲ့ဗိုလ်ချုပ်တန်းဆိုးကအခုလိုပြောဆိုပါတယ
်ယခင်ပထမကြိုဆိုတော့လုံးဝလို့ဆယ်တုံးဆက်ကော်မတီတရားပူတဲ့ဖွဲ့စည်းတော့ပြည်စီလုံးဝကော်မတီတုံးဆက်တဲ့ဖွဲ့စည်းအဲ့ဒီဖွဲ့စည်းရဲ့အခြေမှကျွန်တော်တက်တော်သားတွေအနေနဲ့ကတော့လေဝင်လာဖွဲ့စည်းပုံရှင်အောင်ဦးစီအရာ25ရာခိုင်နှုန်းနဲ့ပေါင်းလာပြီးတော့ပါတယ်။ဒီမှာဖွဲ့စည်းပေးထားတဲ့အနေအထားမှာကျွန်တော်ရှင်းရအောင်ဆိုတဲ့အခါမှာ45ရာမှာရှင်းရအောင်ဆိုတော့ကျွန်တော်ဆက်ပြီးရတာကိုရှင်းပါတယ်။ဒါတော့ရခိုင်ဥပဒေ6ခုမှာကျွန်တော်တို့က20နဲ့5ခုပါပါမှ29ခုဒါမဲ့အပင်းသားတွေပါပါဖို့အတွဲဆိုတော့ကျွန်တော်တို့က25နဲ့ကျွန်တော်တို့လက်ခံပြီးဆွဲရရှိပါတယ်။32ခုမှာလည်းကျွန်တော်ခုနကပါဆိုတော့ဖွဲ့စည်းပုံရှင်ကပြင်မှာ25ရက်ပြန်လို့ပါဝင်တယ်လို့လက်ဖွဲ့ပြီးကျွန်တော်တို့19ရက်ရပိုင်းလုံးပဲပြီးပြီးတော့10ခုပဲပြီးနေဆိုတာမျှတရည်လားဟုတ်ကဲ့30ခုလိုအပ်တယ်လို့ရှင်းပါတယ်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကဒေါက်တာမြန်းညာနာဆိုးကပူပေါင်းကော်မတီဖွဲ့စည်းတဲ့အချိုးအစားနဲ့ပတ်သက်ပြီးအခုလိုပြောဆိုပါတယ
်ပူပေါင်းကော်မတီဆိုတာအရေးအတွက်ညီရတယ်ရေးတွက်ညီရမှာဖြစ်တဲ့အတွက်ကြောင့်မလို့ပြည်သူ့တော်ဘက်က22ဦးအမျိုးသားလွှတ်တော်ဘက်က22ဦးပြောရရင်တော့44ဦး44ဦးမှာခုန12ဦးကိုနှုတ်လိုက်ရတဲ့အခါမှာ32ဦးပဲကျန်တော့တယ်32ဦးကို ratio ပြန်ချရတာဒီမှာအတိအကျတွေ့တာရှိပါလေဟလာကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုရင်ဤသူကိုစားပြုမှုကိုအများဆုံးရထားတာ385ဦး39ဦးပဲရတယ်ဒီတိုင်းချိုးချပြီးပြန်တွဲရတာပဲ385ဦးရတဲ့သူက19ဦးเนาะ166ဦးရတဲ့သူက7ဦး42ဦးပဲရတဲ့သူကတော့2ဦးပဲဖြစ်မှာပေါ့
ပြည်တော်စုစံခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကလက်ရှိပူပေါင်းကော်မတီဖွဲ့စည်းပြီးပြင်ဆင်ဖို့ဆောင်ရွက်တာဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ကိုက်ညီရလားလို့ထပ်မံတင်ပြခဲ့ပါတယ်။ဒီလိုဆွေးနွေးတင်ပြလာတဲ့နောက်မှာပြည်တော်စုလွှတ်တော်နာယကဦးတီခွန်မြတ်ကဒီကနေ့တင်ပြချက်တွေကိုပြန်လည်သုံးသပ်ဆွေးနွေးမှာဖြစ်ကြောင်းပြောကြားပြီးအစည်းအဝေးကိုရပ်ဆိုင်းခဲ့ပါတယ်။နောက်တစ်ချိန်အစည်းအဝေးကိုတော့ရက်တိတိကျကျသတ်မှတ်တာရှိခဲ့ပါဘူး။
ကိုမိုးစောပါရှင်ဆက်ပြီးတော့ဒီတနင်္လာရီတိုင်းဝန်ကြီးချုပ်ကိုဒေသခံတွေရဲ့တိုင်ကြချက်ဒေါ်ဆန်းစုကြည်ရဲ့တုံ့ပြန်ချက်သတင်းကိုဆက်ချင်ပါတယ်တနင်္လာရီတိုင်းဝန်ကြီးချုပ်ကိုဒေသခံတွေကတိုင်ကြားထားတဲ့အပေါ်သက်ဆိုင်ရာဝန်ကြီးဌာနအသီးသီးကစစ်ဆေးနေပြီးတော့တွေးရှိချက်တွေကိုတော့ပြည်သူလူထုထံကိုတင်ပြသွားမယ်လို့နိုင်ငံတော်ရေးတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကဒီကနေ့ဒဝယ်မြို့ပြည်သူလူထုနဲ့တွေ့ဆုံချိန်မှာပြောဆိုလိုက်ပါတယ်ဒီလိုမျိုးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကဂရုကဝတ်ခံပြီးပြောဆိုနေပေမဲ့လည်းသူ့ကိုတိုင်ကြားထားတာအချိန်ကာလတစ်ခုထိကြာမြင့်နေပြီဖြစ်ပြီးတော့ဆုံးတရားအရေးမယူသေးလို့ဘဝင်မကြဘူးလို့ဒေသခံတွေကပြောပါတယ်အပြည့်အစုံကိုတော့ကိုကောင်းဆန်ဟင်းပြောပြပေးပါရှင
်တနင်္သာရီတိုင်းဝန်ကြီးချုပ်ဒေါ်လက်လက်မော်နဲ့ပတ်သက်ပြီးပြီးခဲ့တဲ့လတည်းမှာတနင်္သာရီတိုင်းအတွင်းကဒေသခံတွေကတိုင်ကြားထားတာတွေရှိနေတာပါဒီကနေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တအောင်ဆန်းစုကြည်ကထဝယ်ပြည်သူလူထုနဲ့တွေ့ဆုံချိန်မှာတိုင်ကြားထားတာတွေနဲ့ပတ်သက်ပြီးအခုလိုပြောလိုက်ပါတယ်
အဲ့တော့ဒီနေ့ရောဒီဒီဌာနရဲ့ရွေးချယ်ချက်ကိုတော့မှပုံဖွဲ့ထားတဲ့ရှိမှာမဟုတ်ပါဘူး။အဲ့တော့ကျွန်မပြောတဲ့အတိုင်းကျွန်မတို့ဒီလူလူရဲ့ကိုယ်တော်ကိုကိုယ်ကျေအောင်လို့ကကျွန်မတို့အစိုးရများ၊နိုင်ငံစုအများကြီးတွေအစိုးရများတာဝန်ကြီးမျိုးမှုတွေနဲ့ကျွန်မတို့ကိုအစိုးရတွေကတာဝန်ယူပါမယ်။ဒါမှမ
ဟုတ်
တနင်္သာရီတိုင်းထဝယ်မြို့နယ်အတွင်းမှာလျှက်စစ်တပ်ဖြန့်ဖြူးရေးလုပ်ငန်းတရဲချောင်းငါးလီလန်နဲ့တခြားဖွံ့ဖြိုးရေးလုပ်ငန်းစီမံကိန်းတချို့ကိုတနင်္သာရီတိုင်းဒေသကြီးအစိုးရကွန်မြူနီနဲ့ဆောင်ရွက်နေတဲ့ GGS ကုမ္ပဏီနဲ့ဆက်စပ်တာတွေဆွေမျိုးနီးစပ်တော်ဆက်သူကိုကိုယ်ရေးအရာရှိအဖြစ်ခန့်ထားတယ်ဆိုတဲ့ကိစ္စဆရာတွေနဲ့ပတ်သက်ပြီးဆွဆွဲချက်တွေကိုဝန်ကြီးချုပ်ဒေါက်တာလဲလဲမော်ရင်ဆိုင်နေရတာပါဒေသခံတွေကပြီးခဲ့တဲ့လတည်းကတိုက်တန်းစာတွေကိုထဏဆိုင်ရာအသီးသီးကိုတိုင်ကြားထားတာပါတိုင်ကြားထားတာအချိန်ကာလတစ်ခုကြာမြင့်နေပြီဖြစ်ပြီးတိကျပြတ်သားတဲ့အရေးယူတာမျိုးပြုလုပ်ပေးဖို့ထဝယ်ကျောင်းသားတမကဥက္ကဋ္ဌတော်လွင်အောင်ကတောင်းဆိုလိုက်ပါတယ်
အဲ့တော့ဒေါ်ဆန်းစီကျွန်တော်တို့စီလာပါတယ်လက်ရှိနေတာကြတော့ဟုတ်တယ်သူမသိလဲရတဲ့ဒီလေတနေ့တိုင်းမှာဖြစ်ဖြစ်နေတာသူသိခဲ့ရတယ်အဲ့အဲ့ချိန်မှာကျွန်တော်အနေနဲ့တော့အများကြီးတော့မမျောနေထားဘူးဘာလို့ဆိုတော့ဒီကိစ္စကြီးကငိုကြတဲ့ကကျွန်တော်တို့စပြီးတော့တိုင်ကြတဲ့ကဒေါ်ဆန်းစီကြီးကိုရောက်ပြီးတာကိစ္စဖြစ်တယ်ဒါပေမဲ့အဲ့အရုံမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်စီကိုကျွန်တော်တို့ support ထားခြင်းတော့ကပို့ထားပြီးသားဖြစ်တယ်အဲ့အချိန်ကြီးတော့မှကျွန်တော်တို့စစ်ဆေးရေးယူတာတွေက ကျွန်တော်တို့လူစားလဲပေးတာတွေမလုပ်ပေးသေးဘူးဆိုတော့သူလာသွားတယ်လာသွားပြီးတော့ကျွန်တော်တို့ပြောတယ်သူဆုံးမပါမယ်ဒီကိစ္စတွေသူတာဝန်ဆောင်ရွက်မယ်ဆိုတော့ကျွန်တော်တို့ကအဲ့လောက်နဲ့တည်းအဆင်မပြေဘူးကျွန်တော်တို့ကတိကျပြတ်ကားတဲ့တကယ်လဲဟိုပြည့်စည်တဲ့ဒီဝန်ကြီးချုပ်ကိုရေးယူဆောင်ရွက်ပေးတာပဲကျွန်တော်တို့လိုတာတယ်
ထောင်အောင်ဆန်းစုကြည်ဟာတင်းတိုင်းတိုင်းဒေသကိုတုံးရကြခီးစဉ်တောက်တာဖြစ်ပြီးအခုလိုရောက်ရှိတာဟာတင်းတိုင်းတိုင်းအစိုးရကိုဆုံးမဖို့ဖြစ်တယ်လို့လည်းမနေ့ကဘေးမြို့ကပြည်သူလူထုနဲ့တွေ့ဆုံချိန်မှာပြောခဲ့တာပါကီးစဉ်အတွင်းပေါ်ရောက်ခဲ့တဲ့ဘေးကောတောင်းနဲ့ထဝဲကီးစဉ်တခြားဒေသခံပြည်သူလူထုကတင်းတိုင်းတိုင်းဝန်ကြီးချုပ်နဲ့တိုင်းအနယ်ဒီဥက္ကဋ္ဌတို့ကိုအရေးယူပေး
Mexico Nangane, American Nezama, Rangame, Conja Zegu, Congrel Doye, a TV Jamalu, Venezane, Alu, American Damra Donne Tranga, Nanganoya, Jibo, Chini, Jinabo, Season Ivare, a soya Lungani, now the Jayanayame, Chini, Rigo, Shoshana Mu, a soya Donze, Ubri Mujantia Guro, a tenant Alu Dori, Mamanigabe, a TV Gabare, Dilumio, a TV Nai Alu, Badi, Neyas Longa, a Madi, a TJ, Ninangare, a Jane, Jibo, Chini, Jiname, Sura Tamaraya, Piosu, Jane, Badalu, Nimbo, Muri, Shini.
အကြောင်းစလတ်တီကဟုတ်သတင်းပေးပို့ထားတာကိုတိန်ထိုင်ဦးပြောပြပေးပါရှင်။နေကြာလုံကျော်၏30စေစံညီနိုင်တဲ့အထက်မှာသမ္မတထရန်တောင်းဆိုတဲ့ကီလိုမီတာ300ရှိတဲ့တိုင်းဒေကာဘုံကြားစိတ်ဒေါ်လာ50သမခွန်ဘီလီယံမပါဝင်ပါဘူး။ကီလိုမီတာ100တရာလောက်ရှိတဲ့နေကြာမှာကာဘီတာတချို့နေရာအပြင်နောက်ထပ်ကီလိုမီတာ90စတီးနဲ့ကားရံတွေတိစားဖို့တော့ပါရှိပါတယ်။သမ္မတထရန်ကခုလိုပြောပါတယ်။
It's not doing the trick, but you know, Dago, the bomb is out. Dago, Lina, Nevia, me, Tisa, Mahoba, Kamaru, Baga, Lai, Leo, the Lau, Chini, Gong, Chilame, Sura, General Tap, Yojima, Lapa, Jima, Vikan, Kane, the Rangi, Saupi, Yazuetari, Lukong, Gudure, Muyese, Yanduri, Kamaru, Nangane, Winla, Nainoma, Mahoba, Da, Shimare.
အထက်လွှတ်တော်လူမျိုးစုခေါင်းဆောင်မစ်စ်မက်ကော်နယ်ကတော့ I think he's got a pretty good deal here, you know. The speaker said it wouldn't be a...
The president should not make the same mistake he made a couple of months ago.
ကျွန်တော်ဒီလိုမျိုးမဖြစ်စေချင်ပါဘူးဖြစ်ခဲ့ရင်လည်းဒါဒီမိုကရက်တစ်ရဲ့အဖြစ်ကြောင့်ပါဒါပေမဲ့လည်းဒီတိုင်းကာယကိစ္စကောင်တေပေါ်လာအောင်နီလန်ပေါင်းစုံနဲ့သူစဉ်းစားနေတယ်လို့သမ္မတထရန်ကပြောပါတယ်အဲ့ဒီအထက်မှာနိုင်ငံတော်ရေးပေါ်ခြေနေကြညာတာလဲပါဝင်ပါတယ်ဒီမိုကရက်ထက်လွတ်တော်မှဂျော်မန်ရှင်ကတော့သမ္မတအနေနဲ့သူ့ရဲ့လုပ်ပိုင်ခွင့်အရာရေးပေါ်ခြေနေသုံး
ကျွန်တော်တို့ရှိလာဝါတယ်လက်ရှိနေရာကြတော့ဟုတ်တယ်ကျွန်တော်တို့မသိလိုက်ရတဲ့အချင်းတူမသိလိုက်ရတဲ့အနေအထားမှာကျွန်တော်တို့ဆက်ပြီးတော့ဆောင်ရွက်မှာဖြစ်တယ်အတွက်ကြောင့်မလို့ဒီလိုနဲ့နေရာတွေရေလွှမ်းတဲ့လူလောင်တဲ့နေရာတွေကအတုံးကြီးတွေကိုတော့တခြားနေရာကိုပို့ပစ်တာမျိုးမလုပ်လို့ဘူးလို့ကျွန်တော်မျှော်လင့်ပါတယ်
ဒါဟုတ်တိတိကျကျကြည့်မယ်လို့မျှော်လင့်ပါတယ်။ရေးပေါ်ချင်းနေကြညာမယ်ဆိုရင်တခြားအစိုးရဌာနတွေကသုံးစိတ်တွေကိုတတိုင်းဆောက်ဖို့အတွက်သမ္မတအနေနဲ့ယူသုံးနိုင်ပါလိမ့်မယ်။ဒါပေမဲ့လည်းဒီမိုကရက်တစ်ဘက်ကဒီကိစ္စမှာဥပဒေကြောင်းအရစိန်ခေါ်မှုတွေရင်ဆိုင်ရနိုင်တဲ့အတွက်တတိုင်းကရေးစီစဉ်အားနှိမ့်နဲ့ချပြီးကြံ့ကြံ့နိုင်ပါတယ်။အောက်လိုတော်လူများစုဒီမိုကရက်ခေါင်းဆောင်
ံးစားကျင့်သုံးတဲ့လုပ်ရဲဆိုပြီးဝေဖန်ပြောဆိုထားကြပါခင်ဗျာ
။ကိုသိန်းထိုင်ဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်လက်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့အမျိုးသမီးခန္ဓာ၊သုတဆုံလေးအမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာအစီအစဉ်တို့ကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ 92m 32 40 48အပြင် ဒုတိယနာရီဘက်မှာစိုင်းလန့်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်ဖေဖော်ဝါရီလ15ရက်တောက်ကြနေညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့ဖိုင်းဒိုမီတာ19 25 32နဲ့ဖိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနိုင်ဝက်မှာတော့အမျိုးသမီးခန္ဓာသုတဆုံလေးအမေရိကန်တခွေအစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်မှာနားဆင်ရမှာကတော့
အင်္ဂါသူသွားမယ်အကတရင်ဘူးတွေအတွက်လေ့လာတဲ့အခါမှာဘာပြဿနာတစ်ခုထပ်ပေါ်လာလဲဆိုတော့အစာအိမ်လမ်းကြောင်းဥနံရံတိစုတွေပြက်
သိပ္ပံနဲ့နည်းပညာအစီအစဉ်မှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်စင်ကာပူနိုင်ငံမှာအိအကူတွေဖြစ်နေတွားရောက်အလုပ်လုပ်ကင်နေတဲ့တောင်းနဲ့ချီတဲ့မြန်မာအမျိုးသမီးငယ်တွေအဓိကရင်ဆိုင်ကြရတဲ့ပြဿနာတွေကတော့ဘာသာစကားမကျွမ်းကျင်မှုနောက်အရှင်တွေရဲ့နှိပ်စက်ညှဉ်းပန်းမှုနဲ့အလုံးနဲ့ပတ်သက်တဲ့စာချုပ်ပါခန်းစားခွင့်တွေကိုနားမလည်တဲ့အချက်တွေပဲဖြစ်ပါတယ်။မြန်မာနိုင်ငံကလူပွဲစားတွေရဲ့ခေါင်းပုံဖြတ်မှုကိုလည်းခံကြရတဲ့ဒီအမျိုးသမီးငယ်တွေရဲ့အခွင့်အရေးတွေကိုဘယ်လိုမျိုးအကောင်းဆုံးအကာအကွယ်ပေးတင်ပါသလဲဆိုတာကိုတော့ home လို့အတူောက်ခေါ်တဲ့ပြောင်းရွှေ့အခြေချနေထိုင်သူများစီးပွားရေးဆိုင်ရာလူခွင့်အကျိုးတော်ဆောင်အဖွဲ့အပြင် Helping Hands for Migrant Workers အဖွဲ့မှစည်စနာဝင်တဲ့အဖြစ်ဆောင်ရွက်ပေးနေတဲ့ဦးတမဝင်းကိုဒေါ်လာလာတန်ကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာတင်ပြထားတာနားဆင်ပါရှင်
'Cause it only serves to make me more determined to achieve my final goal.
Wake up, Sydney.ဝေဒရီရတဲ့မပြည်ဘူးတဲ့ဒီမှာမိန့်ကြည့်ပြီပေါ့နော်ဒီကတော့ရဒီမှာ class 4ပြီးရခါကျတော့ passport ဒီအတိတ်ဖြည့်ပြီးတော့လုပ်ပြီးတော့ဖို့တဲ့ခါမှာဒီပွဲစားတွေကတနည်းအားဖြင့်တော့မတိနာမလေတဲ့ဒီလက်တော်ရွာကဒီမိသားစုတွေပေါ့နော်ဒီ main key တွေပါဝင်ပေါ့နော်သူတို့ကခေါင်းမုံဖြတ်တာပေါ့ဆိုတဲ့ခါကျတော့ပွဲစားတွေကဒီနေရာမှာသူတို့ဘလို့အများထုတ်လေရှင
်ပွဲစားဘလို့အများထုတ်စေလဲဆိုတော့သူတို့ကတော်ရွာလေးခေါ်လာတယ်ခေါ်လာပြီးတော့သူတို့ကအမှလေးမလေးတယောက်ကိုခေါ်လာပြီးတော့ရန်ကုန်ရောက်လာပြီရန်ကုန်ဆိုသူပွဲစားရလဲဆိုတော့ရန်ကုန်မှာသူ့မှာ training ဆိုပြီးတော့လုပ်ထားတဲ့နေရာရှိတယ်ကျောက်ကျောင်းသူကမလုပ်သေးဘူးဆိုတော့အနည်းဆုံးတစ်လောက်တော့ရန်ကုန်မှာသူထားထားပြီးတယ်ဘာလို့လဲဆိုရင် passport လောက်ရမယ်ဘာလောက်ရမယ်ပြီးရခါကျရင်နည်းနည်းပါသူသင်ပေးတယ်လို့ပြောတယ်ဟုတ်ကဲ့
တော
့အဲ့ပွဲစားတော့လို့ဘာရန်ကုန်မှာရှိတဲ့ပွဲစားကြီးပေါ့ပွဲစားရိုက်ပြီးတော့လက်ခွဲပွဲစားကြီးရောက်တယ်လက်ခွဲပွဲစားကတော်ရီရာလိုက်ရှာတယ်ပေါ့ဟု
တ်ကဲ့
လက်ခွဲပွဲစားလို့ဆိုတာဥမာတယောက်ကိုတသိန်းပေးရင်ပေးမယ
်ဟုတ်ကဲ့
ဒါကျွန်တော်မသိဘူးပြီးတဲ့အခါကျတော့ရန်ကုန်ခေါ်လာတယ်ရန်ကုန်ခေါ်တော့ရန်ကုန်ကလုတဲ့လူကသူကကျတော့ဒီဘက်စာလုံးကိုနဲ့သူကဆက်သွယ်ရှိတယ
်ဟုတ်ကဲ
့စင်ကာပူနဲ့ဆက်သွယ်ရှိတယ်ဆက်သွယ်ရှိတဲ့စင်ကာပူတရားအေဂျင့်နဲ့ပေါ့လေ
ဟုတ်ကဲ
့ဆက်သွယ်ရှိတဲ့အခါကျတော့အဲ့တော့အဲ့ရလေဆိုတော့တွားလေဆိုဘယ်လိုယူလဲဆိုလို့ရှိရင်သူခေါ်လာတဲ့ကခိမလေးကပတ်စံတပြားမဟုတ်ကုန်မနဲ့ရန်ကုန်ရောက်လာတယ်ပေါ့ရန်ကုန်တရလောက်ထားလိုက်ပတ်စုပါလုတ်ပေးလိုက
်ဟုတ်ကဲ့
လုတ်ပေးလိုက်ပြီးတဲ့အခါကျတော့စင်ကာပူလွှတ်မယ်ဆိုလို့ရှိရင်စင်ပွဲစားနဲ့ပြီးတော့ဘယ်လိုလဲဆိုရင်အနည်းဆုံးအရင်တော့ဆို4လအခုဆို5အခုဆို6လစာ6လစာဒါနင်တို့မရဘူး6လကျော်မှရမယ်ဆိုပြီးတော့
6လစာဆိုတတိယဖြစ်တော့6လစာပွဲကပေးရတာတဘောပေါ့
6လကပွဲစားပေးရ6လကပွဲစားပေးတဲ့အခါမှာစင်ကူဘက်ကသူကအနည်းဆုံးသူကကျွန်တော်သိတာသူ့ရဲ့ right ကသူကအနည်းဆုံး2လတောင်းတယ
်ဟုတ်ကဲ
့2လစာဆိုတော့ကျန်တဲ့4လစာကအခုကသူကုန်ရစိတ်ပေါ့အဲ့ဒီမြန်စီပိုင်းကဘုန်းကြီးကျမတို့ဘုရားခါဒီမြန်စီကမှာဆိုလို့ရှိရင်အင်ချာခါဒေဥ္စာကိုသူကယူလဲတော့မသိဘူ
းဒ
ေဥ္စာကိုတန်းနဲ့၄လောက်ဟုတ်တယ်ဘုံမပြပွဲစားရတာပေါ့
ဟုတ်ကဲ
့အဲ့ဒါသူ့ရဲ့အမြတ်ပေါ့အ
ဲ့တော့ဟိုဘက်ပွဲစားလဲယူဒီဘက်ပွဲစားလဲယူဆိုရက်ကကြောဒီအလုပ်လုပ်တဲ့ခရီးမလေးတဲ့သူတို့လက်ထမဘယ်လောက်ကြာမလဲရှင
်ဟုတ်ကဲ့ဘာလို့လဲဆိုတော့6လလုပ်ပြီးလို့ရှိရင်တော့တန်းနဲ့ဟိုမှာ6လကျော်လို့ရှိရင်ပေါ့6လကျော်9လ7လဆိုရှင်တစ်လောက်ကိုသူကအဲ့ဒါလို့ ง่าเสียยาเลยตัวง่าอย่าไม่สุดแล้วแต่เสียง่าก็อย่าบอกเลยว่าอีมาลุจงว่าอย่าแต่เราไม่รู้โควิดจะล่างง่าเสียยาไหมชอบเสียยาไหมง่าเสียงห่วยยาไหมสุดแล้วลุจงมาลุจงขอเราดีวันนี้อันนี้เราประมาณเบี้ยป่วยจ้าเลยอ่ะ
โอเค
เอาไอ้ป่วยจ้าเดียวยี่ยูจ้าเลยขนาดเราเลยไม่รู้ยี่ยูอะไรสุดแล้วเพราะเราดูคนคนนี้อยู่มาแล้วโอเคดูมาดูสนาอุปมาดูดีเดียวเดียวไหมโอเคตัวเราสูงมากเลยคลิมาลีเดียวเราก็จะกูนั่งมองไปเรื่อย ဒီမှာတချို့လိုက်တယ်နော်တချို့ပြီးတဲ့ခါကျတော့အဲ့ဒီအဲသူဆုံးမပြီးတဲ့ခါကျတော့စင်းစင်းအကြောင်းကြားလိုက်တဲ့ခါကျတော့ဖျောက်သွားလဲဆိုလို့ရှင်သူ့ပွဲစားစီရောက်သွားတယ်ဟုတ်ကဲ့သူ့ပွဲစားကသူ့မိကိုကြောင်းကြားတယ်ပေါ့ကြောင်းကြားသူ့ပွဲစားကိုရင်းရောင်းရတယ်ကျွန်တော်စင်ကိုရောက်လာတယ်ရောက်လာပြီးတော့အဲ့ဒီဥစ္စာကိုတချို့တဲ့ကိစ္စကိုနားလုတ်လိုက်တယ်ပေါ့လို့ရတာပြာယူပြီးတော့ရ bit of the road,
okay.
Hello, Chitaka, what you let Lucian, do a Lugo, Una, you, Jare, Haja, where you are, really. To Wuna, you were, to Wonguia Uri, to Elsawa, right? Before the buyer, Lorne, Brutua, you are my Amadi. Kubaka, you are, or Yosa, I hope you can see X will have around the road. Alla, put in a time, Miami, Kalakan.
โอเคอเมริกาไปซื้อမျိုးอ่ะบ่ตายมาตายมายามเอ้ยแต่การเชียร์ตายมายามไอ้แต่เราประมาณว่าปวยซ่าแหละประมาณเนี่ยติดแต่ไอ้ตัวเนี้ยแหละซ้อมมาไปสวยแหละขาจ้าบ่ใช่เลยสุดๆเนี่ยปวยซ่าตู้ตะสั่นไปเลยโอเคเราตั้ง 40%ပြန်ရအောင်တော့ဖိလစ်ပတ်ဆိုင်ကြီးယူပြီးတော့ပဲရေလိုက်မယ်ဆိုပြီးတော့သူတရားမဆွဲခါကျတော့အဲ့ပွဲစားကိုကျွန်တော်အရေးယူလို့မရအောင်ဟုတ်တယ်ပေါ့ဟုတ်ကဲ့အဲ့လိုမျိုးရှိတယ်လေโอเคဒီနေ့မှာကျွန်မမေးချင်တာတစ်ခုပေါ့နော်ဖိလစ်ပင်းဆိုလို့ရှိရင်သူတန်ယုံရှိတယ်အင်ဒိုနီးရှားဆိုတဲ့တူတူပဲပေါ့နော်တက်ဆိုင်ကဒီရုပ်သမားရေးရာတွေရှိမှာပေါ့ဒီစင်ကာပူမှာမြန်မာမျိုးသမီးတွေ
who Pelu Kakwe Pile, Pelu, you sound with the lay.
Okay, so teaching the Nordic singing with Yoma, the Nordic and the Gisa who came with a consulate, Yoshi, I
believe. Okay.
First, I get the joke, I did Gisa with an old song, and be there, holding on my Giba, Lutama, Yashi, San Yashi, or Machine, Livate, Deshi, or Machine. Anakaja, Pachi, there's a solution. I generally look for the other. Okay.
Okay.
Okay. Below, Father Solution, Times of Contract for Ekram, Harry Palmle, Lucian Bala, Elanuru, Swaiba, Uman Philippine Solution, the Balazin, the Migrant Workers and Overseas Philippines X over your two machine. Pia Kajaraji, Recruitment and Employment of Overseas Workers, Rules and Regulations over the LRE. Illegal recruitment, we have to do it. Agency,
ဒေါ်လာလာတန်စီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလို့တောက်ကြညနဲ့စနေမနက်ခင်းနေ့မှာတလဲပြန်ပြီးထုတ်လွှင့်ပေးတာမို့ဆောင်မြော်နားဆင်နေကြပါတယ်အခုဆက်ပြီးတော့တူတာဆုံးလေးအမေရိကန်တခွင့်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်ရဲ့တူတာဆုံးလေးအမေရိကန်တခွင့်အစီအစဉ်မှာတော့နယူးယောက်ကရဲဝန်ထမ်းဒီဂျေသမားတက်ဆက
ဒီအမျိုးအစားဒီခြေသမားတူဟာရဲဝတ်စုံဝေထားပါတယ်ဒါပေမဲ့လည်းဒါဟာပါတီတွေမှာဝတ်ဆင်လေးရှိတဲ့ဝတ်စုံမျိုးတော့မဟုတ်ပါဘူးတကယ်ရဲဝတ်နဲ့တူကဒီခြေသမားဖြစ်နေတာပါဒီခြေကိုအပျော်သဘောနဲ့စခဲ့ပေမဲ့နောက်ပိုင်းမှာတော့တကယ်ကိုအလေးနဲ့လိုက်စားဖြစ်ခဲ့တယ်လို့နယူးယောက်ရဲဌာနလက်ထောက်အရာရှိအကူရော့ကသူ့အတွေ့အကြုံကိုပြောပြပါတယ်အခုခါမှာတော့နယူးယောက်ရဲဌာနအနေနဲ့ရက်ွက်အတွင်းလူလူနဲ့ထိတွေ့ဆက်ဆံရမှာ DJ ကိုဂျာဂန်ပေါင္ကူအဖြစ်လဲအသုံးချနိုင်ခဲ့ပါတယ်နယူးယောက်ရဲဌာနကလက်ထောက်အရာရှိတဦးဖြစ်သူအကူရော့ကိုသူ့အားလက်ချေရောက်ရင် DJ သမားတယောက်အနေနဲ့တွေ့နိုင်ပါတယ်အသက်၅နှစ်အရွယ်လေးကဂီတကိုချစ်မြတ်နိုးခဲ့တာလို့သူကပြောပါတယ
် My mom had a compact stereo and on the stereo
ကျွန်တော်အမေမှာကက်ဆက်ပလေယာအသေးလေးရှိပါတယ်ကျွန်တော်အဲ့ဒီချိန်ကငယ်သေးတော့အမေတိန်းထားတဲ့စင်ပေါ်ကကက်ဆက်ပလေယာကိုခြေပြားထောက်လှမ်းကင်ပြီးကျွန်တော်နားထောင်ခဲ့မှုတဲ့ hip hop တချင်တွေအတိုင်းလိုက်ဆိုကြည့်ပါတယ်
ရည်ရမှာ9နှစ်ကြာစစ်မှုထမ်းခြင်းနဲ့အနည်း20ကြာရဲအရာရှိတာဝန်ထမ်းဆောင်လာခြင်းနေ့အထိတိုင်အောင်ရော့ချာဂီတကိုဆွဲလန်းနှိမ့်ချလာခဲ့တာပါ။အဲဒီနောက်ရဲဝန်တန်းတွေနဲ့ရက်ကွနေလူလူအကြားပေါင်ကူဆက်ဆံမှုအနေနဲ့ Cops and Kids ဆိုတဲ့ DJ ပြိုင်ပွဲမှာ Roach ပါဝင်ရှင်ပြိုင်ခဲ့ပါတယ်။
It was an event where the cops couldn't really win the battle but they would get a chance.
ဒီလိုပွဲမျိုးမှာရဲတွေကမနိုင်နိုင်ပါဘူး။ဒါပေမဲ့လည်းကိုယ်အစွမ်းအစကိုတော့ပြနိုင်တာပေါ့လေ။အဲ့တုန်းကဗီဒီယိုကိုလည်းလူတွေတော်တော်များများတွေးကြပြီးတဲ့နောက်ဒီလိုလူလူနဲ့ဆက်ဆံတဲ့ပွဲမျိုးတွေမှာရဲယူနီဖောင်းဝတ်ပြီး DJ သမားအဖြစ်ပါဝင်ရပါတယ်
။အခုခါမှာတော့ Roacher DJ Ace အဖြစ်ကုန်တိုက်တွေအားကစားပြိုင်ပွဲတွေမှာတလကိုအနည်းဆုံးနှစ်ခါဖြောပြင်းနေရပါတယ
်။ I think it's great. I just came here to buy socks.
ဒီမှာချေးလာဝယ်ရင်းနဲ့ဒီစီကြည့်လိုက်ရတာပါ။အရန်ကောင်းပါတယ်လို့ပေးသက်တူကပြောသွားတာပါ။ရဲဌာနအနေနဲ့လူလူနဲ့အစဉ်အမြဲတည်ပြီးဖို့အတွက်ဦးစားပေးဆောင်ရွက်ပါတယ်။အထူးသဖြင့်လူငယ်တွေနဲ့ယဉ်ကျေးမှုရဖို့အတွက်အထောက်အကူပြုတယ်လို့ Roach ကပြောပါတယ်။
Some people don't think I'm a real police officer and people are very
ချိုးရီကကျွန်တော်ရဲလို့တော့မထင်ကြပါဘူး။ uniform ဝတ်ထားတဲ့ DJ သမားဆိုပြီးပိုရင်းရင်းနှီးနှီးဆက်ဆံကြပါရစေ။မိကုန်းတွေလည်းဆုံးမိကြပါရစေ။ရဲဝင်တဲ့96.6%ရာခိုင်နှုန်းကကျွန်တော်လိုပဲတာမန်လူတွေပါပဲလို့သူတို့ကလည်းပြောခွင့်ရခဲ့ပါတယ်
။ဂီတဟာအသက်ဘေးအန္တရာယ်နီးတဲ့လုပ်ငန်းခွင်ကစိတ်ဖိစီးမှုကိုလည်းပြေပျောက်စေတယ်လို့ဆိုပါရစ
ေ။ The individual actually recognized me from the neighborhood.
ကျွန်တော်လည်းမြန်မာတမ်းမိနေတဲ့ဓားကင်တောင်းရမ်းနေသူအိမ်ကြီးချင်းတယောက်ကိုအဲ့လိုမလုံးမိဖို့ပြောတဲ့အခါမှာသူကဓားကိုချက်ချင်းအောက်ချလိုက်ပါတယ်။နားလည်မှုရှိထားတာကြောင့်ပါ။အဲ့နောက်သူ့ကိုဆေးရုံခေါ်သွားပေးပြီးကုသပေးပါတယ်။အဲ့နောက်သူဟာအင်ဂျီမယ်ရီနေတဲ့ခရီးမှာဆက်မနေတော့ပဲဘဝကိုပြန်တည်ဆောက်ပြီးအိမ်အောင်ရတားကျအခုတော့ Queen's Park မှာရောက်နေပါတယ်
။ Roacher သူ့ရဲ့ DJ တေးသွားတွေကို Instagram မှာလည်းတင်ပါတယ်။ online လူမှုကွန်ရက်အကောင့်တွေကမိတ်ဆွေစီးနေမှာတော့လှုပ်ဖို့ကင်ဘက်ရဲဝန်နှန်းတွေပါဝင်တယ်လို့သူ့ရဲ့ဂီတကိုအားပေးကြတဲ့နယူးယောက်နဲ့ကမ္ဘာတဝန်းကလူတွေလည်းရှိနေကြပါတယ်ခင်ဗျာ Texas ပြည်နယ် Austin မြို့မှာကုမ္ပဏီဌာနခွဲသစ်တစ်ခုဖွင့်လှစ်မဲ့အကြောင်း Apple ကုမ္ပဏီကနေ2018ခုနှစ်နှစ်ကုန်ပိုင်းမှာကျင်းပပါတယ်နေထိုင်စရာအသက်သာတလို့ဤပညာတက်ကြွတဲ့လူသားတွေလည်းပေါ်များပြီးID နဲ့ပတ်သက်တဲ့နာမည်ကြီးတက္ကသိုလ်တွေကနေလဲ ID နည်းပညာရှင်တွေမွေးထုတ်ပေးနေတာကြောင့် Texas ပြည်နယ်ဟာနည်းပညာကုမ္ပဏီတွေကိုဆွဲဆောင်နေတဲ့ပြည်နယ်တစ်ခုဖြစ်လာပြီးဒုတိယ Silicon Valley အဖြစ်နဲ့တောင်တင်စားပြောဆိုကြပါတယ်။စုဦးတင်ထွေးလုပ်ငန်းရှင်တွေဖြစ်လာဖို့လေ့ကျင့်တင်ကြားပေးနေတဲ့ Dallas မြို့ကတက္ကသိုလ်မှာဆိုရင်ဘန်နာရင်ကျက်စီဂျိုသွေးတို့စတဲ့ကိုယ့်ရဲ့ကျန်းမာရေးဆိုင်ရာအချက်အလက်တွေပါဝင်တဲ့ဟန်ချင်းပုံစံခက်ဆန်းဆန်းလေးတစ်ခုကို Texas ပြည်နယ်တက္ကသိုလ်ကပွဲလွန်ကြောင်းသားငန်ငွေငါဖန်တီးထားပါတယ်။ကိုရီးကျမ်းမာရေးအချက်လက်ပါလေပင်မှာဆွဲရတဲ့ဆွဲပြားတွေထက်ဟန်ချင်းလက်ဝတ်ရတနာမျိုးဖန်တီးထားတဲ့အခါကျတော့ဆွဲပြားမဆွဲကျင်သူတွေအတွက်လဲလက်မဝတ်လို့ရအောင်ပါ။ဒါပေမဲ့လည်းလူအနည်းငယ်ကသာဒါကိုဝတ်ဖြစ်ကြတယ်လို့ငွေငါပြောပါတယ်။
In America, as of today, there are more than 100 people have more than one medical.
America မှာဆိုလူသန်း100လောက်ကယောဂတစ်ခုမဟုတ်တစ်ခုရှိနေပြီ။သူတို့တွေဟာဒီကိုယောဂအချက်လက်တွေပါဝင်တဲ့ hand chain ဒါမှမဟုတ်ဆွဲပြားဆွဲထားဖို့လိုပါတယ်။အဲ့ဒီထဲက54သန်းဟာအမျိုးသမီးတွေဖြစ်ပါတယ်။အရေးပေါ်ဌာနကိုရောက်လာတဲ့ Luna ရဲ့63ရာခိုင်နှုန်းမှာဆိုရင်သူတို့ရဲ့ကျန်းမာရေးနောက်ခံအခြေအနေတွေကိုဆေးရုံကလိုအပ်နေချိန်မှာမရရှိခဲ့ပါဘူး။
ဈေးကွက်အတွင်းမှာအဲ့လိုကိုရီးယားကျမကြီးအချက်လက်တွေရေးထားနိုင်တဲ့ဟန်ချင်းတွေဆွဲပြားတွေရှိပေမဲ့လူတွေတိတ်မကြိုက်တဲ့ပုံဖြစ်တာကြောင့်သူကပုံစံအစမ်းထွန်လိုက်တာဖြစ်တယ်လို့ငြင်းကပြောပါတယ်တက္ကသိုလ်ရဲ့အကူအညီနဲ့သာကိုဘော့စ်တက်ထုနဲ့လှုပ်ထားတဲ့ဟန်ချင်းကိုဖန်တီးထုတ်လုပ်နိုင်တာလို့လည်းဆိုပါတယ်ပမော့ကစတီးဗ်ဂွန်ဂရစ်ကတော့အခုလိုစွန့်ဦးတီထွင်ဖန်တီးခြင်းနဲ့ចောင်းသားတွေနဲ့ငွေကြေးစိုက်ထုတ်ပေးမဲ့သူတွေကိုတွစ်ဆုံကူညီပေးတယ်လို့ပြောပါတယ်
We educate, empower, and equip them. The empower side is really putting to work the two most important
sources. ဒီကကတော့တူရလူတွေစုစည်းပြီးငွေချင်းနဲ့ပတ်သက်ပြီးတော့လည်းပြည်လဲအောင်အဓိကထောက်ပံ့ပြီးအားပေးပါတယ်ပစ္စည်းတွေဖန်တီးထုတ်လုပ်ဖို့အတွက်နေရာကိုငှားတဲ့အခါမှာဒေါ်လာတန်းနဲ့ချီကုန်ကျနိုင်ပြီးဒီလိုလိုအပ်တဲ့နေရာတွေမျိုးတွေမှာငွေချေးထောက်ပံ့ပေးပါတယ
်အထူးသဖြင့်တော့ Texas တက္ကသိုလ်ကပေါမော့ကားတွေကျောင်းသားတွေကပူးပေါင်းဆောင်ရွက်မှုရဲ့တန်ဖိုးကိုနားလည်ကြပါတယ်1954ခုနှစ်က Texas Instruments ဆိုတဲ့ကုမ္ပဏီဟာဒီကနေ့ကွန်ပျူတာတွေမှာသုံးနေကြတဲ့လျက်ကူးပစ္စည်းတွေကိုထုတ်လုပ်ခဲ့ကြပြီးတော့အဲ့ဒီကုမ္ပဏီတည်ထောင်သူတွေဖြစ်တဲ့ Cecil Green, Eric Johnson နဲ့ Eugene McDamoto ကပဲ Dallas က Texas Tech သူကိုတည်ထောင်ခဲ့ကြတာပါဒေတာဖွံ့ဖြိုးတိုးတက်ရေးမှာနည်းပညာဟာအရေးပါကြောင်း Green Greg ကအခုလိုထောက်ပြပါတယ
် They themselves were entrepreneurs and part of the motivation for them
ကျွန်မရဆုံးတွေ့လုပ်ငန်းရှင်တွေဖြစ်ကြပါတယ်နည်းပညာကိုလေ့လာဖို့စင်ခေါ်မှုတွေလည်းသူတက်သူမှာစလေ့လာစီဖို့တွန်းအားဖြစ်စေပါတယ်သူတို့ပြင် Texas မြောက်ပိုင်းနဲ့ Dallas ပတ်ဝန်းကျင်တိုးတက်ပြထုံးမှုရာ Dallas မြို့က Texas Tech တို့အတိုင်းဖြစ်လာပါတယ
် Brian Hong ကတော့ Software Engineering ကိုလေ့လာနေသူပါသူဟာအသက်21နှစ်အရွယ်မှာ AR VR နည်းပညာသုံးလုပ်ငန်းနှစ်ခုကိုပူတဲ့တည်ထောင်သူတူဖြစ်လာပါတယ်
We create immersive experiences, so VR or AR software.
လုပ်ငန်းတွေအတွက် AR VR software ရေးပေးရပါတယ်။တခြား application တွေလည်းရေးပေးရပါတယ်။ Game, ကုန်သွယ်ရေး၊ပညာရေး၊ကျန်းမာရေးနဲ့ပတ်သက်တာတွေလည်းအပါအဝင်ပါ။အခုဆိုရင်ကျွန်တော်တို့လုပ်ငန်းလဲပတ်လာတာ2နှစ်လောက်ရှိပြီးဒီနေ့ဆိုရင်သိင်္ဂနက်အမျက်ဆုံးရပါတယ်
။အခုနောက်ဆုံးဖန်တီးနေတဲ့ software ကတော့ရဲတင်နန်းတွေအတွက်ပါ။ဒီလုပ်ငန်း account တွေပေါ်ရမှာလဲ။ကျောင်းကအများကြီးထောက်ကူပေးတယ်လို့ Brian ကပြောပါတယ်။ကျောင်းမှာတော့အတွေ့အကြုံရှိသူအကြံဉာဏ်ပေးနိုင်သူတွေနဲ့လည်းတွေ့ဆုံဆွေးနွေးအကြံယူနိုင်ပါတယ်။ကိုလျှောက်လှမ်းနေတဲ့လမ်းကြောင်းဟာအောင်မြင်မှုစီကိုလားဘာတွေလိုအပ်နေသေးလဲစသဖြင့်လည်းသူတို့ကအကြံပေးနိုင်ပါတယ်။ဒါ့အပြင်လည်းလမ်းကြောင်းမှန်ပေါ်ကနေအောင်မြင်မှုပန်းနိုင်စီလျှောက်လှမ်းမယ်ဆိုတဲ့တန်ရေးထံကတော့ချထားဖို့လိုပြီးအဲ့လိုအောင်မြင်မဲ့သူတွေထဲမှာတော့ Brian လည်းတယောက်အပါအဝင်ဖြစ်ပါတယ်ခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုတဆုံးလေးအမေရိကန်တခွင်အစီအစဉ်ဖြစ်ပါလေရှင်ဒီစီစဉ်ကိုတော့အခုလိုတောက်ကြညာတိုင်းမှာတင်ဆက်ပေးသလိုနောက်သတင်းပတ်ရဲ့အင်္ဂါမနက်ခင်းမှာလည်းတလဲပြန်ပြီးထုတ်လင်းပေးတာမျိုးစောင့်မျှော်နှဆင်နိုင်ပါတယ်အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ထားတာဖြစ်ပါလေရှင
်ဒီတစ်ပတ်တော့
အာကာသခရီးသွားတွေအတွက်စမ်းသပ်လေ့လာနေတဲ့စီးပညာရဲ့ဆံရတီထွင်ဖန်တီးမှုတွေအကြောင်း NASA သိပ္ပံပညာရှင်ဒေါက်တာပရိဒာတင်ကတောပြပေးပါတော့အမေရိကန်နဲ့ဥရောပပါဝင်နိုင်ငံတကာအာကာသနဲ့ဒေတောင်ဆံရစူးစမ်းလေ့လာတဲ့ဌာနတွေဟာဒုံးပြန်လွတ်တင်ယုံတင်မဟုတ်ပဲလာမယ့်ဆယ်စုနှစ်လောက်အတွင်းအာကာသခီးရှည်တွားဖို့အတွက်ပါပြင်ဆင်နေကြတာဖြစ်ပြီးဒီထဲမှာအာကာသခီးအတွက်လိုအပ်မဲ့ကျန်းမာရေးဆိုင်ရာကြိုတင်ပြင်ဆင်တဲ့ Space Medicine အာကာသဆေးပညာရပ်လည်းပါဝင်ပါတယ
်2018မနစ်ကနှစ်ကုန်လောက်မှာအင်္ဂါသူတွားမဲ့အာကာသယင်ဘူးတွေအတွက်လေ့လာတဲ့အခါမှာဘာပြဿနာတစ်ခုထပ်ပေါ်လာလဲဆိုတော့အဖာအိမ်လမ်းကြောင်းဥနံရံတဆူးတွေပြက်တာရယ်နောက်ပြီးတော့အုံနောက်ချိုရင်းတာယောဂဗျာကြောင့်အသေးစောမယ်ဆိုတဲ့ဟာကိုသူတို့တည်တည်ချာချာစပြီးတော့တွေ့ပါတယ်။ဒါမနစ်ကနှစ်မကုန်ခင်လောက်မှစတွေ့တာပါ
။ကမ္ဘာလေးလူထဲမှာနေသားကျနေတဲ့လူခန္ဓာကိုယ်ဟာအာကာသထဲမှာဘယ်လိုပြောင်းလဲမှုတွေကြုံရနိုင်ပါသလဲ
။တိဒါတဲ့အချက်ကတော့ကမ္ဘာပေါ်မှာတက်ရှိသတ္တဝါတွေရဲ့ခန္ဓာကိုယ်ထဲမှာဥမာအားဖြင့်ရေဓာတ်က80 90ရာခိုင်နှုန်းလောက်ရှိတယ်ဟာ။ဒီကိုယ်လုံးကိုဒီကမ္ဘာပေါ်မှာကမ္ဘာဆွဲအားနဲ့အညီမျှတာသာရှိနေအောင်ကဘာဝကဘာဆွဲအားနဲ့ချိန်ပြီးတော့ထားပါတယ်ဒီအာကာသတဲ့ရောက်သွားလို့ကဘာဆွဲအားလည်းမဲ့သွားတော့အဲ့ဒီပမာဏကကိုယ်ပေါ်မှာမျက်မျက်တရတာမရှိတော့ဘဲနဲ့ကိုယ့်ရဲ့အထက်ပိုင်းကိုအစမတန်တွန်းတင်လိုက်တဲ့ဓာတ်ပုံရိုက်လိုက်လို့ဒီအာကာသယင်ဘူးတွေရဲ့ပုံစံပုံဖြစ်နေလဲဆိုတော့ကိုယ်ခန္ဓာအထက်ပိုင်းကတော်တော်လေးကိုကြီးနေတာကိုတွေ့ရပါတယ်အဲ့တော့နှလုံးသွေးလေပတ်မှုပြောင်းတာနှလုံးခုန်တာပြောင်းသွားတဲ့ဟာကိုတွေ့လာပါတယ်ပြီးတော့အာကာသယင်ထဲမှာမဟုတ်ဘဲနဲ့အာကာသယင်အပြင်ဘက်ကိုထွက်ပြီးတော့အလုံးလုံးမယ်ဆိုလို့ချင်းရင်အာကာသဝတ်ဆုံဘူးရပါတယ်။ဒေပီအားလုံးဝမရှိတဲ့အတွက်ဒီအာကာသဝတ်ဆုံကိုဖိအားအောက်ဆီဂျင်အပြည့်နဲ့ပေးပါတယ်။ကျွန်တော်တို့ကမ္ဘာပေါ်မှာအသက်ရှူနေတဲ့အခါမှာ80ရာခိုင်နှုန်းလောက်ကနိုက်ထရိုဂျင်ပါပါတယ်။အဲ့တော့ဘာလို့ပေးရလဲဆိုလို့ချင်းနိုက်ထရိုဂျင်ကိုတဖြည်းဖြည်းလျှော့ပြီးတော့အောက်ဆီဂျင်ကိုတဖြည်းဖြည်းတင်ပေးရပါတယ်။နေလို့ရအောင်ဖြစ်သွားတဲ့အခါကျတော့မှအပြင်ထွက်ပြီးလမ်းလျှောက်ခိုင်းပါတယ်အာကာသအပြင်ထဲကို။အဲ့လိုဖိအားပြောင်းသွားတဲ့အတွက်ခန္ဓာကိုယ်ရဲ့ဇီဝပြောင်းလဲမှုရုပ်တရက်ဖြစ်တာကြောင့်နာမကျန်းဖြစ်တာကိုတွေ့ရပါတယ်။ဘာရိုထရောမာလို့ခေါ်ပါတယ်။အဲ့ဒါပါလဲဆိုလို့ချင်းမျက်လုံးတစ်ဝိုက်မှာနီရဲရောင်ပြီးဖြစ်လာတယ်။ယောဂကိုစပြီးတွေ့ရပါတယ
်။အာကာသယင်မှုတွေမှာဖြစ်ပေါ်တဲ့ယောဂတွေကိုဆန်းစစ်ဖို့အတွက်လိုအပ်တဲ့စက်တွေအတွက်ပါသူတေသနာလုပ်ပြီးတီထွင်ကြရတာဖြစ်ပါတယ်
။အာကာသယင်ဘူးတွေရဲ့တက်မှကြီးအသေးစိတ်တဲ့အခါ X-ray တို့ CT scan တို့ magnetic resonance imaging ပေါ့နော် MRI လို့အဲ့ဒါတွေလုပ်ဖို့အာကာသယင်ထဲမှာအဲ့လောက်လေးတဲ့အဲ့လောက်ကြီးတဲ့ပစ္စည်းကိုထည့်လို့မရတဲ့အတွက်အခုအာကာသဆေးပညာရှင်တွေက ultrasound ပေါ့နော်အသံနဲ့ပုံရိပ်ကိုဖမ်းတဲ့ ultrasound နဲ့ဒီကိုယ်လုံးကိုရိုက်ပြီးလေ့လာတဲ့ကိုယူသွားရပါတယ်။ကဘာပေါ်မှာလည်းဒီအัลထရာဆောင်းနဲ့ခန္ဓာကိုယ်ရဲ့အတွင်းမှာလဲပတ်နေတာကိုကြည့်နေကြပါ။ဒါပေမဲ့အလွန်တရာမှကိုကြည်လင်ပြတ်သားတဲ့ပုံဖော်နိုင်တဲ့အัลထရာဆောင်းဆက်ကိုအခုတီထွင်နေပါတယ်
။နောက်အာကာသနဲ့ကြုံရတာတစ်ခုကကိုခံအားတစ်ဖြည်းဖြည်းနည်းလာတာပါ
။ Body Immune System ကိုခံအားညော့သွားတာကိုလည်းတွေ့ရပါတယ်။အပီပီဆိုင်ရာအာကာသစခန်းမှာဘာကြောင့်ဖြစ်တယ်လဲဆိုရင်ကဘာဆွဲရမရှိတဲ့နေရာမှာယောဂဖြစ်တဲ့ဒီ Bacteria ပိုးတွေကိုမွေးထုတ်လိုက်တဲ့နှုံးကကဘာပေါ်မှာတဲ့အစတော်တော်ကိုများတာကိုတွေ့ရတယ်။အဲ့တော့ကူးစက်ယောဂဖြစ်မှုကပိုပြီးမြန်လာပါလိမ့်မယ်။ဒီ bacteria ရတဲ့ယောဂကိုကုဖို့အတွက် penicillin လို့ပေါ့နော် antibiotic ပဋိဇီဝဆေးလို့ဆေးမျိုးကယူယူကဘာပေါ်မှာတုံးတဲ့ဆေးမျိုးနဲ့မတိုးတော့ဘူးဆိုတာကိုသိလာပြီ။အဲသိလာတဲ့အတွက်ပိုပြီးတော့အစွမ်းထက်တဲ့ဆေးတွေကာကွယ်ဆေးတွေကိုအခုကျွန်တော်တို့ရှာနေရပါတယ
်။အာကာသခီးရှည်သွားရင်နွမ်းနဲ့နှုံးချီလာရကနောက်ဆက်တွဲဆိုးကျိုးတွေရှိနိုင်ပါတယ်။
အာကာသယင်မှုတွေတွေ့ရတဲ့ကျန်းမာရေးပြဿနာပေါ့နော်နောက်တစ်ခုကတော့လွယ်လွယ်နဲ့ fatigue ပေါ့နော်ပင်ပန်းနွမ်းနေတာပေါ့အဲ့လိုဖြစ်တာဘာကြောင့်လဲဆိုရင်ကမ္ဘာဆွဲရမရှိတော့ပဲနဲ့ကိုယ့်ရဲ့ဟန်ချက်ပျောက်သွားတာလည်းပါပါတယ်ကမ္ဘာဆွဲရရှိတဲ့အတွက်ကျွန်တော်ကိုယ့်ဟန်ချက်နဲ့ကိုယ်လမ်းလျှောက်တယ်ဟိုမှာဟန်ချက်မရှိတော့ဘူးအဲ့တော့လေထဲမှာမျောပြီးတော့သွားနေတဲ့အတွက်အုံနောက်တို့နားတို့တွေးလင်ပတ်မှုတွေဒုက္ခပေးပြန်ပါတယ်အဲ့တော့ဒီပင်ပန်းနွမ်းနေမှုကြောင့်ဖြစ်ရတဲ့အဓိကအကြောင်းရင်းကိုသူတို့ပြန်ပြီးလေ့လာဘာကြောင့်ဖြစ်ရလဲဆိုတော့ circadian rhythm ပေါ့နော် cycle ပြောင်းသွားတာကိုပြောပါအာကာသရေရောက်သွားတဲ့အခါကျတော့နေ့တို့ညတို့မှောင်သွားတာတို့လင်းတော့တာမရှိတော့ဘဲနဲ့အာကာသစခန်းထဲမှာ24နာရီမှာတစ်ခါကဘာဦးတပတ်လင်းမဲ့အစားမိနစ်90တိုင်းလည်နေတဲ့အခါကျတော့နေ့ည24နာရီနေဝင်နေထွက်နဲ့အများကြီးချိန်စပြီးနေတဲ့ကဘာပေါ်ကလူတွေအတွက်ကဇီဝပုံမှန်လည်းပတ်မှုပြောင်းသွားတာပေါ့ပြောင်းသွားတဲ့အခါကျတော့ဒီအေးရေးပြက်တာမောတာလွယ်လွယ်နဲ့ပင်ပန်းတာဒီယောဂတွေကအဲ့ဒီမှာစတယ်လို့မြင်ရပါတယ်
အ အာကာသထဲမှာအနေချရင်ဖြစ်လာနိုင်တဲ့ယောဂတစ်ခုကအယိုးပွားယောဂပါ။အ
ာကာသထဲမှာ၄-၅လလောက်နေပြီးတာနဲ့ဒီဘုန်းတန်စတီပေါ့နော်ဒီအယိုးပွားယောဂကဖြစ်လာတာကိုတိုင်းလို့ရပါတယ်။ကဘာကိုပြန်ရောက်ပြီးမူလအယိုးရှိနေမှုတဘာဝအတိုင်းပြန်ဖြစ်ဖို့အသုံးချက်လောက်စောင့်ယူရပါတယ်။အဲ့ဒါဘာကြောင့်လဲဆိုတဲ့အခုဒီအဖြေရှာလို့မရသေးပါဘူး။အဲ့တော့သူ့ကိုအစာအတောက်တကူလုံးကိုမျက်နှုံးမြင့်နှိပ်တဲ့ကရိယာနဲ့နှိပ်ပေးတယ်အယိုးစစ်တွေအားကောင်းတဲ့ဆေးတွေကိုခုရှာဖွေနေရပါတယ်စွတ်သားတွေတန်ပါတာဘယ်ကျမ်းမကြီးလေ့ကျင့်ခန်းနဲ့လုပ်ရမလဲဘာစီးဖွာမလဲဆိုတဲ့ဟာလေလေ့လာနေကြပါတယ
်အာကာသထဲသွားသူတွေအမြင်အာရုံချုပ်ယင်းမှုဘာကြောင့်ဖြစ်လာတာပါလဲ
အာကာသထဲရောက်သွားတဲ့အခါစွတ်သားတွေမတန်တဲ့အခါကျတော့မျက်လုံးအိမ်ဘေးကထိန်းထားတဲ့စွတ်သားတွေကကြောရဲလာတဲ့အခါမြင်မကြည်လင်တာကိုတွေ့ရပါတယ်စက်တာဝလာမှာလက်ရှိတွေကျမ်းမာရေးထိခိုက်စေတဲ့ရောင်ကြီးတွေရှိပါတယ်ကဘာလီတူအိုးဆုံးအစွာတွေကသဘာဝအရာဒီအန်ဒီယာတွေမကြောက်ပါဘူးဒါပေမဲ့အာကာကလည်းရောက်သွားတော့ဒီရောင်ကြီးတွေရဲ့အကျိုးတရားမှုခံရပါတယ်1982ခုနှစ်မှာဆိုဗီယက်အာကာသယင်မှုဟာရက်200ကျော်အာကာသထဲမှာနေခဲ့တဲ့ကက်ဒရက်မျက်လုံးတိမ်ဖြစ်ပြီးတော့အမြင်ကွယ်လူနီးပါးဖြစ်သွားတာကိုတွေ့ရပါတယ်
ရုပ်ပိုင်းဆိုင်ရာတွေမှာစိတ်ပိုင်းဆိုင်ရာအတွက်ပါအလေးထားပြီးသူတေသနာတွေလုပ်နေကြတာပ
ါအင်္ဂါကြိုသွားမယ်ဆိုလို့ရှိရင်သွားတာရယ်ပြန်တာရယ်နေတာနဲ့ဆိုလို့ရှိရင်၄နှစ်ခွဲ၅နှစ်လောက်ကြာပြီးအာကာသယင်ကနေတနေရာထဲမှာအကြာကြီးနေရတဲ့အခါစိတ်ဖောက်ပြန်တဲ့ဟာမဖြစ်အောင်ဘယ်လိုဖန်တီးယူမလဲဆိုတာကိုအာကာသစိတ်ပညာဆိုင်ရာသူတေသနာပြုလုပ်မှုမှာအလွန်အရေးပါတယ်အတွက်တစ်ကမ္ဘာလုံးမှာရှိတဲ့အာကာသအေဂျင်စီကအရန်ကိုစူးစမ်းနေကြပါတယ်တစ်ချိန်တည်းမှာပေါ့နော်ဒီအာကာသဈေးဝပေရကာကွယ်ရေးဆေးတွေစိတ်ယောဂကုလေးတွေကနေဈေးအတစ်တွေပေါ်လာတဲ့အခါကျတော့လက်ရှိနေစဉ်တုံးဆွဲနေတဲ့ကုသနေတဲ့ဈေးပညာကိုအတော်ကိုအထောက်အကူပြုတယ်ဆိုတာကိုတွေ့ရပါတယ
်အာကာသဈေးပညာဟာအာကာသအတွက်တမကကမ္ဘာမြေပေါ်မှာလက်တွေ့အသုံးဝင်နေတယ်ဆိုတာကိုသင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲကျန်းသာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အခုလိုအပတ်စဉ်တောက်ကြညတိုင်းမှာတင်ဆက်ပေးနေပြီးတော့မနေ့ပြန်စနေမနေ့ခင်းမှာလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။မနေ့ပြန်စနေမနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့အမျိုးသမီးကဏ္ဍသိပ္ပံနဲ့ဤပညာအစီအစဉ်နဲ့အတူမနေ့ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေပဲဖြစ်ပါတယ်။ line meter 24/50/51နဲ့ line meter 190တို့ကနေစောင့်မျှော်ဖန်ယူနားဆင်နိုင်ကြပါတယ်ရှင်။အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လင်းဦးကတလှည့်ကြီးညာပေးပါမယ်ရှင
်အမေရိကန်တောင်ပိုင်းနယ်စပ်ကနိုင်ငံတော်လုံခြုံရေးနဲ့လူသားချင်းစာနာမှုအခြေအနေတွေကိုဒေါ်နယ်ဒွန်ထရန့်မချခင်မင်းနစ်ပိုင်းတွင်အင်ဗီဒူကနေပြောကြားမှာဖြစ်ပါတယ်မက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာတိုင်းကာမဲ့ကုန်ချဆဲကိုကွန်ဂရက်စ်တော်ရဲ့အတည်ပြုချက်မလိုပဲရနိုင်အောင်ဒေါ်နယ်ကနိုင်ငံတော်ရေးပေါ်အခြေအနေကြီးညာဖို့ပြင်ဆင်နေတာပါအမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးတင်မမှုတွေနဲ့ပတ်သက်လို့စွန့်နှင်းညီနိုင်မှုတွေဆက်လုပ်သွားမယ့်အကြောင်းဒီနေ့ပဲကြေညာလိုက်ပါရယ်။နှစ်ဖက်တာဝန်ရှိသူတွေရှေ့သတင်းပတ်တဲ့ဝါရှင်တန်မှာတွေ့ဆုံမယ့်အကြောင်းဒီနေ့ပဲကြေညာလိုက်ကြတာပါ။အိန္ဒိယပိုင်းကက်ရှမီးယားဒေသမှာလူမျိုးတက်ဖို့နေအများအပြားထိခိုက်ဒေဆုံးခဲ့ရတဲ့တိုက်ခိုက်မှုတွေအပြင်းအထန်တုံ့ပြန်သွားမယ့်အကြောင်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကကတိပြုပြောဆိုလိုက်ပါရယ်။တိုက်ခိုက်မှုမှာပါကစ္စတန်နိုင်ငံတိုင်းရဲ့ပတ်သက်နေတဲ့အကြောင်းမငင်းနိုင်တဲ့ထောက်ထားတွေတွေ့ရတယ်လို့လုံးဝထိချင်ဖြစ်အောင်ဝိုင်းပယ်ဖို့လည်းတိုက်တွန်းနေတာပါ။တက္ကမှုနောက်ကမှာပါဝင်သူတွေအနေနဲ့ကြီးကြီးမားမားပေးဆပ်မှာဖြစ်တယ်လို့လည်းဝန်ကြီးချုပ်ကဒီကနေ့ပဲသတိပေးခဲ့တာပါ။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ဥပဒေချန်ပီယံရှစ်နေဦးကုန်ဒီရန်ကုန်ပြည်ပဆိုင်ရာလေးစိတ်မှာလုံခဲ့တဲ့နှစ်ကျော်ကအနိကပြစ်ခတ်တပြက်ခဲ့တဲ့ကြည်လင်းနဲ့ပူးပေါင်းချန်စီခဲ့သူဖြစ်အောင်ဝင်းစော်တို့ကိုအင်းစိန်မြောက်ပိုင်းခရင်တရားရုံးကတည်ရန်စီရင်ချက်တွေချမှတ်လိုက်ပါတယ်။2019ဇန်နဝါရီလ29ရက်နေ့ကပြစ်ခတ်မှုတွင်တက္ကစီရင်မောင်းကုနေဝင်းတည်ဆုံးမှုတွေနဲ့ကြည်လင်းကို1,020နဲ့လက်နက်ကင်ဆောင်မှုတွေ1,003အပြစ်ပေးခဲ့ပြီးပြစ်ဒဏ်တွေကိုတရားစီချက်ခံမှုလဲတရားရုံးကဆုံးဖြတ်ခဲ့ပါတယ်။တပြက်မှုမှာပူးပေါင်းချန်စီသူတွေဖြစ်နေတဲ့ဇေယျဖြိုးကို1,005နဲ့အောင်ဝင်းထုံးကို1,003စီအပြစ်ပေးခဲ့တာပါ။တပြက်ဖို့နောက်ကွယ်ကနေအဓိကစီစဉ်သူဖြစ်ယုံကြည်ထားကြတဲ့အောင်ဝင်းခိုင်ကတော့လွမြောက်နေစေဖြစ်ပြီးအမြင့်ဆုံးတည်ရန်ဖြစ်ပေးနိုင်တဲ့လူသတ်မှုပုံမှန်တွေပါဝင်ရာဇဝတ်ကြောင်းနဲ့တရားစွဲဆိုထားပြီးဖောင်ရန်လည်းထုတ်ပြန်ထားစေဖြစ်ပါတယ်
သတင်းချင်းချုပ်ကိုကိုအောင်လုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Tino Knolias ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ 17:00 နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်စနေမနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ဖိုင်းဒိုမီတာ24/40/51နဲ့ဖိုင်းလက်မီတာ190ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.